Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဒီဇင်ဘာလ16ရက်တောက်ကြနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုမိုင်းဒိုမီတာ30 40 48နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်ကျွန်မကတော့စုမြတ်မွန်ပါရှင်ဆီးရီးယားနိုင်ငံအလက်ပိုမြို့ကနေပြီးတော့ထွက်ခွာလာကြသူတွေဘေးလွတ်ရာကိုစတင်ရောက်လာနေကြပါပြီအမေရိကန်သမ္မတရွေးကောက်ပွဲရလဒ်အပေါ်တက်ရောက်မှုရှိအောင်လို့ရုရှားသမ္မတဖလာဒီမီယာပူတင်ကိုယ်တိုင်အမိန့်ပေးလှုပ်ဆောင်ခဲ့တဲ့သဘောမျိုးအင်ဗျူတော်ကပြောကြားခဲ့ပါတယ်ဒီလိုမျိုးထိတ်တန့်သတင်းတွေကိုမနနာချမ်းနဲ့ကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်ဒီကနေ့မနေ့နားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
The current upsurge of the violence in northern Rakhine state resulting in the loss of lives people and population
EU ဥရောပပါလီမန်မှာကြာတာပြည်နယ်ကရခိုင်ပြည်နယ်မြောက်ပိုင်းအရေးဆွေးနွေးရမှာကော်မရှင်နာမင်းကြီးကပြောသွားတာပါအပြည့်စုံကိုတော့သတင်းတွေပြီးမှနားဆင်ရပါမယ်ဒါအပြင်သတင်းနောက်ကိုစိုးမိုးထွန်းအသခံရမှုနဲ့ပတ်သက်တဲ့သတင်းထောက်တွေရဲ့လုံခြုံရေးဆိုင်ရာအကြံပြုချက်ဆောင်ပါအပြင်သောရရှင်တွေကိုတေးသချင်းတစ်ပုဒ်နဲ့လည်းဖျော်ဖြေပေးပါပါအခုတော့နောက်ဆုံးရသတင်းတွေကိုမဆုမြမွန်နဲ့မနန္ဒာချမ်းတို့ပြောပြပေးပါမယ်ရှင်
ဆီးရီးယားနိုင်ငံအလက်ပိုမြို့ကိုတပုံတွေလက်ကနေပြီးတော့လွတ်မြောက်အောင်လုပ်နိုင်ခဲ့တာကိုရည်ညွှန်းပြီးဆီးရီးယားသမ္မတပါရှာအယ်အာဆတ်ကတမိုင်းတွင်ခဲ့ပြီးလို့ကြာတာရင်းတွေကပြောကြားလိုက်ပါတယ်အလက်ပိုမြို့ကိုသူ့ရဲ့တပ်တွေပြန်လည်သိမ်းပိုက်နိုင်ခဲ့တာကိုခရစ်တော်ဖွားမြင်မှုဆိုဗီယက်ပြည်ထောင်စုကြီးပြိုကွဲမှုစတဲ့အဖြစ်အပျက်တွေလို့တမိုင်းဝင်အဖြစ်အပျက်တစ်ခုအဖြစ်နဲ့သမ္မတအာဆတ်ကတင်စားပြောကြားခဲ့တာပါနောက်ဆုံးရထားတဲ့အပြစ်ခတ်ရဆဲရေးသဘောတူညီချက်အရအလက်ပိုမျိုးတွေကတပုံတွေနောက်ဆုံးသိမ့်ပိုက်ထားတဲ့နေရာကနေဒဏ်ရာရထားသူတွေနဲ့အရက်သားတွေကိုတယ်ဆောင်သွားတဲ့စေယုံကားတွေအစိမ်းရောင်အစိုးရဘတ်စကားကြီးတွေထွက်ခွာသွားပြီးတဲ့နောက်မှာပဲသမ္မတကအခုလိုပြောကြားခဲ့တာဖြစ်ပါတယ်အခုအပြစ်ခတ်ရဆဲရေးသဘောတူညီမှုက၃ရက်ခန့်ပဲလို့မျှော်လင့်ရပါတယ်ဗုဒ္ဓဟူးနေ့ကတော့ပြင်းထန်တဲ့တိုက်ပွဲတွေကြောင့်ပြည်သူတွေကိုဘေးလွတ်ရာကယ်ထုတ်ဖို့ကြိုးပမ်းမှုဆိုင်းငံ့ထားခဲ့ရပါတယ်အစိုးရတပ်တွေဝိုင်းထားတဲ့အရှေ့ပိုင်းအလက်ပိုကနေဘတ်စကားနဲ့ဆေးရုံကားတန်းရှည်ကြီးတွေဟာဒီအစိုးရထိန်းချုပ်နယ်မြေကိုဖြတ်ကျော်ပြီးတော့သဘုံတွေထိန်းချုပ်ထားတဲ့နောက်ပြည်နယ်တစ်ခုစီကိုသွားခဲ့ပါတယ်။ပထမအတုပ်ထွက်လာကြသူတွေဟာလုံခြုံစိတ်ချရတဲ့နေရာကိုရောက်လာပြီလို့ ICRC နိုင်ငံတကာကြက်ချင်ဒီအဖွဲ့နဲ့ Syrian Arab လာချန်ဒီအဖွဲ့တို့ကကြာတာဘရင်းနေနေ့လယ်ပိုင်းတုန်းကပြောကြားခဲ့ကြပါတယ်။
Islam အကြမ်းဖက်ဝါဒကိုအမြင့်ပြတ်နှိမ်နင်းနိုင်မှာမဟုတ်တလို့အမေရိကန်ပြည်ထောင်စုကိုချိမ့်ချောက်မှုတွေဟာလည်းအစစ်အမှန်ဖြစ်တဲ့အကြောင်းဆာလာဖစ်ဂျီဟာဒစ်ဝါဒရဲ့မူရင်းစင်းမြစ်နဲ့ပြန့်နှံ့လာမှုကိုခြေရာခံလေ့လာထားတဲ့အမေရိကန်ငြိမ်းချမ်းရေးဌာနရဲ့လေ့လာချက်ကဖော်ပြခဲ့ပါတယ်။ The Jihad Threat IS Al-Qaeda နဲ့ Beyond ဆိုတဲ့လေ့လာချက်ကိုတော့နိုင်ငံရေးလောကကကျွမ်းကျင်သူ20ကနေပြုစုခဲ့တာဖြစ်ပြီးတော့ဖိနှိပ်တဲ့အစိုးရတွေကိုအာရုံစိုက်ထားပြီး1980ပြည့်လွန်နှစ်တွေမှာပထမဆုံးပေါ်ထွက်လာခဲ့တဲ့ဆာလာရဲ့အကြောင်းကိုခြေရာခံလိုက်ထားသလိုအနောက်နိုင်ငံတွေစီအာရုံပြောင်းလာတဲ့1990ပြည့်လွန်နှစ်တွေအထိလေ့လာထားတာဖြစ်ပါတယ်။ Islam အကြမ်းဖက်ဝါဒကိုထိရောက်ဖြေရှင်းဖို့အတွက်အဓိကအကြောင်းရင်းတွေကိုရှာဖွေရလိမ့်မယ်လို့လည်းထောက်ပြထားပါတယ်။ဆင်းရဲမွဲတေမှုအလုလက်မဲ့နဲ့လူမှုရေးအရာမှမျှတမှုတွေဟာအကြမ်းဖက်ဝါဒကိုပေါ်ပေါက်စေတဲ့အဓိကအကြောင်းရင်းတွေဖြစ်ပြီးဘာသာရေးဟာထွက်ပေါက်ဖြစ်တစ်ခုဖြစ်ဥတီသွားလေးရှိတယ်လို့လည်းဆိုပါတယ်ရှင်းနေပြီးသားနိုင်ငံရေးစစ်ရေးခိုင်းကနကွဲပြားတဲ့စံဖက်မှုတွေအပြင်မု슬င်မဟုတ်တဲ့ပြည်ပစစ်တပ်တွေရဲ့စစ်ရေးအရာဆွတ်ဖက်မှုတွေဟာလည်းပြင်းထန်တဲ့စံဖက်ဝါဒတွေကိုကဘာတဝမ်းမှာသတင်းကောင်းကြီးဖြစ်လာစေခဲ့တယ်လို့အစီရင်ခံစာကဖော်ပြခဲ့ပါတယ
်အမေရိကန်သမ္မတရွေးကောက်ပွဲရလဒ်တွေအပေါ်တက်ရောက်မှုရှိအောင်အင်တာနက်ကနေကြားဝင်ထိုးဖောက်တိုက်ခိုက်မှုတွေလုပ်ဖို့ရုရှားသမ္မတဖလာဒီမီယာပူတင်ကိုယ်တိုင်ကအမိန့်ပေးခဲ့တယ်ဆိုတဲ့သဘောမျိုးအင်ဗျူတော်ကပြောကြားလိုက်ပါတယ်ရုရှားအစိုးရတွေကအစစ်မြင့်တာဝန်ရှိကြီးတွေ့တာလျင်ဒီလိုကိစ္စတွေလှုပ်ဖို့အမိန့်ပေးနိုင်တယ်လို့အမေရိကန်ထောက်လှမ်းရေးအသိုင်းအဝိုင်းကအောက်တိုဘာလဆန်ရသုံးသက်ချက်ကိုအင်ဗျူတော်ပြောခွင့်ရဂျော့ချ်အာနက်စ်ကထောက်ပြပြီးတော့ရုရှားအစစ်အမြင့်ဆုံးတာဝန်ရှိသူတွေလုပ်တယ်ဆိုတာသိတာထင်ရှားတယ်လို့ကြာတာရေးနေတုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါရွေးကောက်ပွဲမဲဆွဲစဉ်ကာလမှာအခုလိုရုရှားကကြားဝေနှောက်ယှက်တာကိုရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသိယုံနေမှာကအဲ့ဒီလိုလှုပ်ဖို့အားပေးခဲ့တယ်လို့လည်းဂျော့ချ်အာနက်စ်ကသတင်းတောက်တွေကိုအခိုင်အမာပြောပါတယ်ရွေးကောက်ပွဲရလဒ်တွေအပေါ်တက်ရောက်အောင်လို့ရုရှားရဲ့စိုက်ဘာတိုက်ခိုက်မှုမှာသမ္မတပူတင်ဓာတ်ရိုက်ပတ်သက်နေတယ်ဆိုတဲ့အထောက်အထားမျိုးအိုဘားမားအစိုးရကလူသိရှင်ကြားထုတ်ပြန်ပြခြင်းတော့မရှိသေးပါဘူးဒီဆွဆွဲချက်ဟာရည်စရာကောင်းလာတဲ့အဓိပ္ပာယ်ပဲဆွဆွဲချက်ဖြစ်တယ်လို့ရုရှားအစိုးရကတုံ့ပြန်ပါတယ်သမ္မတအိုဘားမားရဲ့နိုင်ငံခြားရေးအကြံပေးဘန်ရော့စ်က MSNBC သတင်းဌာနကိုပြောကြားခဲ့တာမှလည်း ရုရှားအစိုးရလက်ပတ်နေပုံနဲ့သမ္မတပူတင်အစိုးရကိုထိမ့်ချုပ်နေပုံတွေအရဆိုရင်အခုလိုတိတာထူးခြားတဲ့အင်တာနက်ကနေဖောက်ထွင်းခိုးယွင်မှုတွေကိုအစိုးရတွေကအစစ်အမြင့်ဆုံးအဆင့်ကလုတ်တယ်ဆိုတာညွှန်ပြနေတယ်။ရုရှားအစိုးရရဲ့လုပ်ရက်နဲ့ပတ်သက်လို့သမ္မတဗလာဒီမီယာပူတင်မှတာဝန်ရှိပါတယ်လို့ပြောခဲ့ပါတယ်။ဒေါ်နယ်ထရမ့်အနိုင်ရအောင်လို့ရုရှားကအီးမေးလ်တွေကိုကြားဝင်ခိုးယူခဲ့တယ်လို့ CIA ထောက်လှမ်းရေးဌာနကကောက်ချက်ချခဲ့ပြီးတဲ့နောက်ဒါဟာသူအနိုင်ရမှုကိုရှော့တွက်ရအောင်လို့စူးစမ်းတဲ့စူးစမ်းမှုဖြစ်တယ်လို့ရွေးကောက်ခံသမ္မတထရမ့်ကတော့ဆိုနေပါတယ်
။အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်ချားလ်စတန်မြို့ကသမိုင်းဝင်ဖျားကြောင်တစ်ခုမှာဝှေ့ပြုနေသူလူမဲ၉ယောက်ကိုပြီးခဲ့တဲ့နှစ်ကတနက်နဲ့ပြစ်တက်ခဲ့တဲ့လူပြူကြီးစိုးရေးဝါဒီဟာအမုန်းတရားကိုခြေခံပြီးကျူးလွန်တဲ့ပြည်ထောင်စုအဆင့်ရာဇဝတ်မှုတွေအတွက်အပြစ်ရှိတဲ့အကြောင်းဂျူရီလူကြီးအဖွဲ့ကဆုံးဖြတ်လိုက်ပါတယ်2015ခုနှစ်ဇွန်လ18ရက်နေ့ကအီမန်နျူအယ်အာဖရိကန်မက်သိုဒတ်စ်ဖျားကျောင်းကကျန်းစာတင်တဲ့မှာပြစ်တက်ခံခဲ့ရသူတွေရဲ့ဘာသာရေးယုံကြည်မှုတွေကိုနှောက်ယှက်ဟန်တားမှုတွေအသက်22နှစ်အရွယ်ဒီလင်းရူဖာအပြစ်ရှိကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်6ရက်ကြာကြာနာမှုတွေလုပ်ခဲ့ပြီးတဲ့နောက်ဂျူရီလူကြီးအဖွဲ့ကနှစ်နာရီနီးပါးကြာဆုံးဖြတ်ချက်ကိုတင်ပြခဲ့တာဖြစ်ပါတယ်ဂျူရီလူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်တွေကိုဖတ်ကြားတဲ့အချိန်မှာတရားခံ roof အနေနဲ့တစုံတရာခန်းစားချက်မတွေ့ခဲ့ရပါဘူးသူ့ကိုတည်တံပေးမလားဒါမှမဟုတ်တညာခွင့်မပေးဘဲထောင်နှံတသက်ချမှတ်မလားဆိုတာကိုအဆုံးဖြတ်ပေးမယ်သူ့မှုဒုတိယယုံကြည်ဖြစ်တဲ့ဇန်နဝါရီလ3ရက်နေ့ကျရင်လဲ roof ဟာဒီဂျူရီအဖွဲ့နဲ့ပဲထပ်ပြီးတော့တွေ့ရမှာဖြစ်ပါတယ်ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ကိုဖြောင့်ချက်ပေးထားတဲ့အထက်မှာတော့အင်တာနက်ထဲမှာလူပြူရာဇဝတ်မှုတွေကိုလေ့လာပြီးတော့မှတပ်ဖြတ်မှုတွေကိုကျူးလွန်ခဲ့တာလို့ပြောဆိုခဲ့ပါတယ်တရားခွင်မှာအချိန်တော်ကြာဖွင့်ပြခဲ့တဲ့အတန်ဖန်တိတ်ခွေထဲမှာတော့တနတ်သမား roof ကလူမဲအတိုင်းဝိုင်းမှာတမိုင်းကြောင်းအရာအရေးပါတဲ့ Mother Emmanuel ဖခင်ကြောင်းကိုတမင်ရွေးချယ်ခဲ့တာဖြစ်တဲ့အကြောင်း FBI ကိုဝန်ခံထားပါတယ်
ယူအမေရိကန်တန်မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တောက်ချာဒီမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရခိုင်ပြည်နယ်ထဲကရိုဟင်ဂျာတွေအပေါ်ဆက်လက်ပြီးတော့အလွန်အကျွံအင်အားသုံးဆောင်ရွက်မှုအပါအဝင်အစိုးရရဲ့ကင်တွယ်မှုမှားယွင်းနေမယ်ဆိုရင်နိုင်ငံဖြတ်ကျော်ဂျီဟတ်စစ်ပွဲဆင်နွှဲနေသူတွေကမြန်မာနိုင်ငံထဲမှာသူတို့ရည်ရွယ်ချက်အတိုင်းဖြစ်အောင်လို့ရိုဟင်ဂျာတွေထဲကဆွံ့ရောက်နေသူတွေကိုအတုံးချသွားလိမ့်မယ်လို့နိုင်ငံတကာပဋိပက္ခလေးလာဆောင်ကြည့်ရေးအဖွဲ့ ICG ကသတိပေးလိုက်ပါတယ်ရခိုင်ပြည်နယ်ထဲကမွတ်စလင်သဘုံထားမှုဆိုတဲ့ခေါင်းစဉ်နဲ့ ICG အဖွဲ့ကဒီဇင်ဘာ15ရက်နေ့တုန်းကအစီရင်ခံစာထုတ်ပြန်ခဲ့တာပါကြည်ပရောက်သူတွေဥဆောင်ပြီးတော့တိုက်ခိုက်ရေးတင်းနှံတက်ထားတဲ့ရိုဟင်ဂျာတိုက်ခိုက်ရေးသမားတွေရဲ့ရခိုင်ပြည်နယ်တွေကလက်တလောတိုက်ခိုက်မှုတွေဟာမြန်မာနိုင်ငံအတွက်အန္တရာယ်များတဲ့အကွေအပြောင်းတစ်ခုဖြစ်တယ်လို့အစိုးရကထောက်ပြထားပါတယ်။ Saudi Arabia မှာအခြေစိုက်တဲ့ရိုဟင်ဂျာကော်မတီတစ်ခုကဥဆောင်တဲ့ Haraka El Yakin ဆိုတဲ့တောင်ကျန်းသူအဖွဲ့ကနေခေတ်သစ်ပျောက်ကြားတိုက်ခိုက်ရေးနှီးစနစ်တွေအတွေ့အကြုံရှိပြီးတော့နိုင်ငံတကာကတင်းနှံတွေရယူထားတဲ့ရိုဟင်ဂျာတွေကိုတိုက်ခိုက်ဖို့အမိန်ပေးကြီးကြပ်ခဲ့တာဖြစ်တယ်လို့ ICG ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရမုံငွေကောင်းကောင်းရှိပုံရပြီးတော့စနစ်တကျဖွဲ့ထားတဲ့ဒီအဖွဲ့ပေါ်ပေါက်လာတာဟာရခိုင်ပြည်နယ်တွေကရှုပ်ထွေးတဲ့အခြေအနေတွေကိုဖြေရှင်းနိုင်ဖို့ကြိုးစားနေတဲ့မြန်မာအစိုးရအတွက်အထူးသတိထားစရာအပြောင်းလဲဖြစ်တယ်လို့အစီရင်ခံစာရေးသားပြုစုသူကပြောထားပါတယ်။ဒေါအောင်ဆန်းစုကြည်မှာဩဇာလွှမ်းမိုးမှုရှိပေမဲ့ဖွဲ့စည်းပုံအရစစ်တပ်ကိုသူဓာတ်ရိုက်ညွှန်ကြားထိန်းချုပ်လို့မရတာကအခြေအနေကိုပိုပြီးတော့ရှုပ်ထွေးစေတယ်လို့ ICG အဖွဲ့ကမြင်ပါတယ်။တင်တန်းပင်းမှုတချို့နဲ့သွေးစည်းညီညွတ်မှုပြတဲ့လက္ခဏာတွေကလွဲလို့ Haraka El Yakin အဖွဲ့ဟာနိုင်ငံဖြတ်ကျော်ဂျီဟတ်အတွေ့အခေါ်နဲ့စစ်စစ်နေပုံမရတဲ့အပြင်အကြမ်းဖက်ဝါဒပြန့်စီတဲ့ရည်ရွယ်ချက်နဲ့လုံနေပုံမရဘူးလို့တော့ ICG ကဆိုပါတယ်။ဒါပေမဲ့အစိုးရကထိထိရောက်ရောက်မကင်တွယ်ဘူးဆိုရင်တော့ရိုဟင်ဂျာတွေကြားမှာအစိုးရအမြင်တွေပေါ်ပေါက်လာနိုင်ပြီးတော့ဂျီဟတ်ဝါဒီတွေရဲ့အတုံးချမှုကိုခံရလိမ့်မယ်လို့လည်းသတိပေးထားပါတယ်။ဒါပေမဲ့ဒီလိုအခြေအနေတွေကိုပြောင်းလဲသွားအောင်မြန်မာအစိုးရကလုပ်ဖို့အချိန်မနှောင်းသေးဘူးလို့ကြားသာရင်းနှီးကထုတ်ပြန်တဲ့ ICG ရဲ့အစီရင်ခံစာမှာပြောထားပါတယ်။အကြမ်းဖက်မှုတွေထပ်မဖြစ်အောင်နဲ့လူမှုအတိုင်းဝိုင်းတွေကြားတင်းမာမှုအခြေအနေပိုဆိုးမသွားအောင်လုပ်တဲ့နေရာမှာရခိုင်ဗုဒ္ဓဘာသာဝင်တွေရဲ့စိုးရိမ်မှုနဲ့နစ်နာမှုမကျေနပ်မှုတွေကိုလည်းထည့်စဉ်းစားဖို့လိုအပ်တယ်လို့ ICG ကပြောပါတယ်။ ICG အစီရင်ခံစာဟာဖြည့်ရင်းထောင်လန်းရေးအချက်အလက်တော်တော်များများနဲ့ကိုင်းညီနေပြီးတော့ဖြည့်ပအကြမ်းဖက်အဖွဲ့အစည်းတွေကနေငွေကြေးအပအဝင်အထောက်ပံ့ပေးနေတာတွေကိုနိုင်ငံတကာနဲ့ပူးပေါင်းဖော်ထုတ်အရေးယူဆောင်ရွက်ဖို့လုပ်နေပြီလို့နိုင်ငံတော်သမ္မတရုံးပြောခွင့်ရသူက VOA မြန်မာပိုင်းကိုပြောပါတယ်ဒီအစီရင်ခံစာနဲ့ပတ်သက်လို့ American အစိုးရကတော့လေးလာသုံးသပ်နေပြီးတော့မှတ်ချက်ပေးပြောဖို့ဆောသေးတယ်လို့ American နိုင်ငံသားရေးဌာနပြောခွင့်ရသူ John Kirby ကပြောပါတယ်ရှင်
မြန်မာနိုင်ငံက Daily 11သတင်းဌာနရဲ့သတင်းတော်ကိုဆိုမိုထွန်းမကြသိခင်ကအသက်ခံခဲ့ရတဲ့အပေါ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကြာတာပြင်းနေမှာရှုံချလိုက်ပါတယ်။သတင်းတော်ကိုဆိုမိုထွန်းအသက်ခံခဲ့ရတဲ့အပေါ်ပြစ်တင်ရှုံချကြောင်းနဲ့သူ့လိုသတင်းမှန်တွေကိုစုံစမ်းဖော်ထုတ်ကြတဲ့သတင်းတောက်တွေဟာအစိုးရကောင်တရပေါ်ပေါက်ဖို့နဲ့ရေရှည်တည်တတ်မဲ့ဖွံ့ဖြိုးရေးအတွက်ပံ့ပိုးပေးနေသူတွေဖြစ်တဲ့အကြောင်းလဲ UNESCO ညွှန်ကြားရေးမှူးချုပ် Irina ဘိုကိုဗာကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒီရာဇဝတ်မှုကိုဖော်ထုတ်ဖို့မြန်မာအာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေစတင်ခဲ့တာကိုကြိုဆိုတဲ့အကြောင်းနဲ့ကျူးလွန်သူတွေကိုလည်းဥပဒေနဲ့အညီရေးယူနိုင်လိမ့်မယ်လို့ယုံကြည်ကြောင်းကိုလည်း UNESCO ညွှန်ကြားရေးမှူးချုပ်ကကြေညာချက်မှာပြောဆိုထားပါတယ်။ဒီဇင်ဘာလ13ရက်နေ့ကစကိုင်းတိုင်းမုံရမြို့မှာအသက်ခံခဲ့ရတဲ့အသက်36နှစ်အရွယ်သတင်းတော်ကိုဆိုမိုထွန်းရဲ့အမှုကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေဆဲဖြစ်ပြီးအသက်မခံရခင်အချိန်ထိတော့သူဟာဒေသတွင်တိုက်ခိုးထုတ်မှုကိစ္စကိုစုံစမ်းသတင်းယူဖို့လုပ်နေတာဖြစ်တယ်လို့ဆိုပါတယ်။ကိုဆိုမိုထွန်းအသက်ခံခဲ့ရတဲ့အပေါ်နိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ကလည်းမကြသေးခင်ကကြေညာချက်ထုတ်ပြန်ရှုံချခဲ့ပါတယ်။
အသေးခံတိုက်ခိုက်မှုတွေလုပ်ဖို့အတွက် IS စစ်သွေးကြော်တွေဟာအာရှကအိမ်အကူအမျိုးသမီးတွေကိုပြစ်မှတ်ထားစီရင်နေပါတယ်။အင်ဒိုနီးရှားသမ္မတရုံးကိုတိုက်ခိုက်ဖို့စီစဉ်မှုနဲ့အဖမ်းခံခဲ့ရတဲ့အင်ဒိုနီးရှားအိမ်အကူအမျိုးသမီးတယောက်ရဲ့အကြောင်းအပါအဝင်ဒီကိစ္စကိုတိုင်းမဂ္ဂဇင်းကြီးထဲမှာအကျယ်တဝင့်ဆောင်းပါးဖော်ပြထားတာပါ။ဟောင်ကောင်မှာအိမ်အကူလုပ်နေတဲ့အမျိုးသမီးတွေကိုအစိုးရအမြင်တွေနဲ့တင်သွင်းပြီးတော့အသေးခံတိုက်ခိုက်မှုလုပ်အောင်လို့ IS အဖွဲ့ကစီရင်မှုတွေအရင်ကလည်းရှိခဲ့တယ်လို့အဲဒီ Times Magazine ရဲ့ဆောင်းပါးမှာဖော်ပြပါရတယ်။ IS တွေဟာအင်ဒိုနီးရှား၊မလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကမလေးစကားပြောတဲ့စစ်သွေးကြွတွေပါဝင်တဲ့ကာတီဘာနူစာတာရာနာဆိုတဲ့အဖွဲ့တပ်ဖွဲ့တစ်ခုကိုဆီးရီးယားမှာဖွဲ့စည်းလှုပ်ရှားနေတယ်လို့အဲဒီ Times Magazine ကြီးရဲ့ဆောင်းပါးထဲမှာဖော်ပြထားပါရှင်။
နောက်ဆုံးရသတင်းတွေကိုမဆုမြမွန်နဲ့မန္တနာချန်တို့တင်ညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုဇက်တိုက်တင်ပြပေးပါမယ်။အရင်ဆုံးတော့ရခိုင်ပြည်နယ်မြောက်ပိုင်းအရင်နဲ့ပတ်သက်တဲ့ EU ဥရောပပါလီမန်ရဲ့ပြောဆိုချက်ကိုနားဆင်ရပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူနည်းစုရိုဟင်ဂျာမွတ်စလင်တွေကိုအကြမ်းဖက်နှိမ်နင်းနေတဲ့ဆိုတဲ့အစီရင်ခံစာတွေနဲ့ပတ်သက်ပြီးအလွန်စိုးရိမ်စိတ်ပူကြောင်းမနေ့ကြာတာပြည်နယ်ကထုတ်ပြန်ပြုလုပ်တဲ့ဥရောပပါလီမန်ရဲ့အစည်းအဝေးကနေဆုံးဖြတ်ခဲ့ပါတယ်။ဒီအတော်အတွင်းမှာပဲနိုင်ငံတကာကစွပ်စွဲထားသလိုရခိုင်ပြည်နယ်မောင်တော်ဒေသပြည်ပခတ်မှာမြန်မာလုံခြုံရေးတပ်တွေဘက်ကလူအခွင့်ရေးချိုးဖောက်မှုတွေရှိတဲ့ဆိုတဲ့အချက်လက်တချို့ဟာမှန်ကန်မှုမရှိဘူးလို့မြန်မာအစိုးရဘက်ကတုံ့ပြန်ခြေပတ်ထားပါတယ်။မိုင်းရင်ချင်းနိုင်ကအပြည့်စုံကိုဆက်လက်တင်ပြမှာပါရှင်။
မနေ့ကပြုလုပ်တဲ့ဥရောပပါလီမန်အစည်းအဝေးမှာရခိုင်ပြည်နယ်ကမွတ်စလင်တွေကိုနှင်းပန်းနှိပ်စက်မှုတွေအဆုံးသတ်ဖို့မြန်မာအစိုးရကိုဥရောပပါလီမန်အမတ်တွေကတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်အကြမ်းဖက်မှုပြဿနာကိုဖြေရှင်းရမှာဒေသခံပြည်သူတွေရဲ့လုံခြုံရေးနဲ့လူအခွင့်အရေးကိုမြန်မာအာဏာပိုင်တွေဘက်ကလေးစားလိုက်နာဖို့ဥရောပပါလီမန်ရဲ့ကျန်းမာရေးနဲ့စားနပ်ရိက္ခာဆိုင်ရာကော်မရှင်နာမင်းကြီးဖိုက်တနက်စ်အန်ဒရီယာကာတစ်ကအခုလိုပြောသွားပါတယ်။
The current upsurge of the violence in northern Rakhine state resulting in
ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြာခင်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုကနေလူပေါင်းများစွာတည်ကြည်ခဲ့ရတာတွေအဲ့ဒီဒေသခံလူထုအတွက်လူသားချင်းစာနာမှုအကူအညီပေးနေတာတွေရက်ဆိုင်သွားတာတွေအပြင်ဆိုးဝါးတဲ့လူခွေချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေကြောင့်အထူးစိုးရိမ်မိပါတယ်ဥရောပသမ္မတအနေနဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေရဲ့အခြေအနေတွေအပါအဝင်လူခွေအခြေအနေတွေတိုးတက်ကောင်းမွန်အောင်လုပ်ဖို့မြန်မာအစိုးရကိုဆက်လက်တိုက်တွန်းပါတယ်
မောင်တော်ဒေတာမှာအောက်တိုဘာလနဲ့နိုဝင်ဘာလကအကြမ်းဖက်မှုတွေနောက်ပိုင်းနိုဝင်ဘာလ20ရက်နေ့ကနေ24ရက်နေ့တွေအတွင်းအဲ့ဒီဒေတာကိုပထမဆုံးတွားရောက်ခဲ့တဲ့တန်တမန်တွေထဲမှာ EU တန်အမတ်ကြီးလည်းပါဝင်ခဲ့ကြောင်းနဲ့ဒေါက်ဆန်းစုကြည်နဲ့ရောမြန်မာစစ်တပ်အကြီးအကဲနဲ့ပါတွေ့ဆုံခဲ့တယ်လို့ကော်မရှင်နာမင်းကြီးကဆိုပါတယ်။ဒါအပြင်ရခိုင်မြောက်ပိုင်းဒေတာမှာလူသားချင်းစာနာမှုအကူအညီတွေချက်ချင်းပေးဖို့နဲ့အောက်တိုဘာလ9ရက်နေ့အကြမ်းဖက်တိုက်ခိုက်ခံရမှုအတွက်တီးခြားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့အပါအဝင်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ပြောဆိုမှုတွေအတွက်လည်းပွင့်လင်းမြင်သာတဲ့စုံစမ်းမှုတွေလုပ်ပေးဖို့တောင်းဆိုခဲ့ကြောင်းကော်မရှင်နာမင်းကြီးကအစည်းအဝေးမှာပြောသွားပါတယ်။ဒါအပြင်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဦးဆောင်ပြီးတနင်္လာနေ့ဒီဇင်ဘာလ19ရက်နေ့မှာကျင်းပမယ့်အာဆီယံနိုင်ငံသားရေးဝင်ကြီးအစည်းအဝေးကိုလည်းကြိုဆိုကြောင်းသူကပြောသွားပါတယ်။ အလားတူရခိုင်နဲ့ကချင်ပြည်နယ်ကအိုးအိမ်စွန့်ခွာထွက်ပြေးနေကြရသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုမြန်မာအာဏာပိုင်တွေဘက်ကကန့်သက်တားဆီးတာတွေအဆုံးသတ်ဖို့ဗြိတိန်ကဝိုင်းရင်ပါလီမန်အမတ်တွေအပါအဝင်လူပေါင်း 9,000 ပါဝင်လက်မှတ်ရေးထိုးတောင်းဆိုထားတဲ့အိတ်ဖွင့်ပေးစာကိုဗြိတိန်အခြေစိုက် CSW အဖွဲ့ကြီးကဦးဆောင်ပြီးလန်ဒန်မြို့မှာရှိတဲ့မြန်မာတန်ယုံကိုမနေ့ကပေးပို့ခဲ့ပါတယ်။ဒါအပြင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ယုံကိုလည်းအလားတူအိတ်ဖွင့်ပေးစာကိုပေးဖို့စီစဉ်နေတယ်လို့ CSW ရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာပဋိပက္ခဖြစ်နေတဲ့ဒေသတွေမှာမြန်မာတပ်မတော်ဘက်ကလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတော့ပြင်းထန်တဲ့ဆွဆွဲချက်တွေနဲ့လူသားချင်းစာနာမှုအကူအညီတွေပယ်ချခံနေရတယ်ဆိုတဲ့သတင်းတွေနိုင်ငံတကာမှာပြန့်နှံ့နေကြောင်း CSW အဖွဲ့ကြီးရဲ့အရှိအာရှရေးရာတာဝန်ခံ Benedict Rogers က VOE ကိုပြောပါတယ
်။ And our argument is if the government of Burma has nothing to hide and if the military has nothing to hide,
တကယ်လို့မြန်မာအစိုးရရောစစ်တပ်ဘက်ကပါဘာမှဖုံးကွယ်ထားစရာအကြောင်းမရှိဘူးဆိုရင်လူသားချင်းစာနာမှုအကူအညီတွေရောလူခွင့်ရေးစောင့်ကြည့်မဲ့လွတ်လပ်ပြီးကျွမ်းကျင်တဲ့အဖွဲ့အစည်းတွေကိုပါတွားရောက်ခွင့်ပြုတင်ကြောင်းပြောသွားတာပါအဲ့ဒီအခါကြလို့ရှိရင်ဒီဆွဆွဲချက်တွေမှန်မှန်ရှင်းရှင်းလင်းလင်းအတည်ပြုနိုင်မှာဖြစ်တယ်လို့ Benedict Rogers ကဆိုပါတယ်ဒါပေမဲ့လည်းမြန်မာအစိုးရကဒီဆွဆဲချက်တွေမှန်ကန်မှုမရှိဘူးလို့ပဲပြောနေပြီးသတင်းမီဒီယာတွေနဲ့လူသားချင်းစာနာမှုအကူအညီပေးတဲ့အဖွဲ့တွေကိုတွားရောက်ခွင့်အခုချိန်ထိခွင့်မပြုသေးဘူးလို့လည်းသူက VOE ကိုပြောသွားပါတယ်ရှင
်။မိုင်းအင်ဂျင်နိုင်တင်ပြခဲ့တာပါရှင်။အခုတစ်ဆက်ထမှာပဲဒီရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုဖြစ်ပေါ်ရတဲ့အကြောင်းရင်းပေါ် ICG ရဲ့လစ်လာတွေ့ရှိချက်ကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြသေးခင်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာဆော်ဒီနဲ့ပါကစ္စတန်နိုင်ငံတွေကအကြမ်းဖက်ကွန်ရက်အဖွဲ့တွေနဲ့ဆက်ဆက်မှုရှိတယ်လို့နိုင်ငံတကာပဋိပက္ခလစ်လာစောင့်ကြည့်ရေးအဖွဲ့ ICG ကပြောလိုက်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။နိုင်ငံတကာပဋိပက္ခလစ်လာစောင့်ကြည့်ရေးအဖွဲ့ ICG ကရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့အောက်တိုဘာလကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့အစင်ခံစားတစ်တစောင်းကိုဒီကနေ့ဒီဇင်ဘာ15ရက်နေ့နေစွဲနဲ့ထုတ်ပြန်လိုက်ပါတယ်။ICG ရဲ့အစီရင်ခံစာအရရခိုင်ပြည်နယ်တွင်းကအကြမ်းဖက်တိုက်ခိုက်မှုတွေဟာဆော်ဒီအာရေဗျနဲ့ပါကစ္စတန်နိုင်ငံတွေကအကြမ်းဖက်အဖွဲ့တွေနဲ့ဆက်ဆက်သူတွေကဥဆောင်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ ICG ကထုတ်ပြန်လိုက်တဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့မြန်မာသမ္မတရုံးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဒုညွန်ကြားရေးမှူးချုပ်ဦးစောထေက VOA ကိုအခုလိုပြောပါတယ
်။ပထမဆုံးအချက်အနေနဲ့ ICG ကနော် International Crisis Group ရဲ့report ကျွန်တော်တို့ဖတ်ရပါတယ်။ဖတ်တဲ့အခါမှာလည်းတော်တော်လေးဆိုင်ရာကြောက်တဲ့အချက်တွေတွေ့ရပါတယ်။နောက် International Crisis Group ဆိုတဲ့ဒီအဖွဲ့အစည်းကဘာဖြစ် permanent ဖြစ်တယ်သူတို့ချက်လက်တကူအခြေခံပြီးတော့ဒီ research တွေပါပေါ့ဒီစာတမ်းကိုထုတ်ပြန်တာဖြစ်ပါတယ်။အဲဒီတော့ဒီမှာတိုင်းမကစင်းမှာပါတဲ့ဆောင်းပါအပြင်ပေါ့အဲ့ထက်ပိုပြီးတော့အသေးစိတ်တဲ့အချက်လက်တွေလည်းကျွန်တော်တို့ဒီမှာရထားပါတယ်။အဲတော့နောက်အဲ့ ICG report နဲ့ပတ်သက်လို့ကတော့ကျွန်တော်တို့အနေနဲ့ဒီဘက်ကကျွန်တော်တို့ပြည်တွင်းမှာထောင်လန်းရေးအရာဆောင်ရွက်တဲ့အချက်လက်တော်တော်များများနဲ့သဘောတရားအဖြစ်သွားပြီးတော့ကိုက်ညီတာတွေ့ရပါတ
ယ်။မြန်မာဒုသမ္မတဦးမြင့်စေဦးဆောင်တဲ့ရခိုင်စုံစမ်းရေးကော်မရှင်ကလည်းပြီးခဲ့တဲ့ဒီဇင်ဘာ17ရက်ကနေ17ရက်နေ့အထိစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။အခုနှစ်အတွင်းဖြစ်ပွားခဲ့တဲ့ပြဿနာတွေဟာ2012တုန်းကလိုဘာသာရေးနဲ့လူမျိုးရေးကိုအခြေခံပြီးဖြစ်ပွားတဲ့ဒါမဟုတ်ဘူးလို့ရခိုင်စုံစမ်းရေးကော်မရှင်ဖွဲ့ဝင်တဦးဖြစ်တဲ့ဦးအောင်ကြည်ကပြောပါတယ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ ICG ရဲ့အစီရင်ခံစာနဲ့ကော်မရှင်ကနဦးတွေးရှိချက်တွေကကန့်ညီမှုရှိတယ်ဆိုပြီးတော့လည်းသူကပြောပါတယ
်ကျွန်တော်တို့လည်းအဲ့ဒီမှာမေးမြန်းတဲ့အခါကျတော့ဒီဥစ္စာအတွင်းအတူတွေကြီးပဲပါတာမဟုတ်ဘူးလို့တွေးဆမိတယ်ပေါ့နော်ကြိုင်းတို့ကြီးနေတဲ့ပါတာပေါ့လေအတွင်းမှာပေါက်ဖွားလာတဲ့အပိုင်းနဲ့ပါသလိုအပြင်ဘက်ကလူတွေလည်းရောက်လာကြတယ်လို့မေးမြန်းလို့ရတဲ့အဖွဲ့တွေကပြောကြတာလေးတွေတော့ရှိပါတယ်အပြင်ဘက်ကလူတချို့လည်းရောက်လာကြတယ်ဘယ်နေရာပါ냐ဆိုတာလည်းပဲအခု ICG မှာပါတဲ့ဟိုသတင်းချက်လည်းနဲ့ကတော့နည်းနည်းလေးအထောက်အကူဖြစ်တာပေါ့လေဟိုလွှဲချော်မှုတိတ်မရှိပါဘူးအင်္ဂလိပ်မြန်မာမေးလို့ရတဲ့အနေအထားမျိုးတော့ ဒီကြတာတွေ့ရပါတယ
်ဖိဘကအထောက်ပံ့ဆိုရာတွေထဲမှာဘင်္ဂလားဒေ့ရှ်ပါကစ္စတန်ဆော်ဒီအာရေဗျနိုင်ငံတွေကအကြမ်းဖက်ဖွဲ့စည်းတွေနဲ့ချိတ်ဆက်နေသူတွေကလူသက်စုဆောင်းပေးတာတင်နန်းပေးတာနဲ့ငွေကြေးထောက်ပံ့တာတွေပါဝင်တယ်လို့လည်းမြန်မာသမ္မတရုံးကအရင်ထုတ်ပြန်ခဲ့တဲ့ညင်ညာချက်တွေမှာဖော်ပြခဲ့ပြီးသားဖြစ်ပါတယ်အဲ့လိုဖိဘကနေအထောက်ပံ့ပေးနေတာတွေကိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေသလိုပြည်တွင်းကိုငွေကြေးလွှဲပြောင်းတာတွေနဲ့ပတ်သက်ပြီးဖော်ထုတ်ပြီးတော့အရေးယူဆောင်ရွက်မှုတွေလည်းလုပ်နေပြီလို့ဦးစော်ထေကပြောပါတယ်
ဘာလို့လဲဆိုတော့လုံခြုံရေးကကျွန်တော်တို့အဲ့လိုမျိုးပြည့်ဝပြီးဆောင်ရွက်ရတဲ့ကိစ္စမျိုးတွေကတော့ကျွန်တော်တို့သတင်းချက်လက်ပြည့်စုံစုံလုံးပေါ်ပြလို့မရပါဘူး။သို့တော့ကျွန်တော်တို့ပြောနိုင်တာကဒီလက်ရှိအစိုးရအနေနဲ့နောက်ကျွန်တော်တို့ထောက်လှမ်းရေးဖွဲ့စည်းတွေပေါ့နော်။ထောက်လှမ်းရေးဖွဲ့စည်းတွေအနေနဲ့ကတော့ကျွန်တော်တို့ပြည့်စုံစုံရရှိတဲ့သတင်းချက်လက်တွေနောက်နိုင်ငံတကာကနေပြီးတော့ဆက်နွယ်ပတ်သက်မှုနဲ့ဝေမျှတဲ့သတင်းချက်လက်တွေဒါမျိုးတွေနဲ့ပေါင်းပြီးတော့ကျွန်တော်တို့ခုနပြောတဲ့အကြမ်းဖက်ဖွဲ့စည်းတွေနောက်ပြန်မှထောက်ပံ့တဲ့အဓိကဗလာရေးရင်းမြစ်နောက်တရားမဝင်မြေစေဝါနောက်အတရားမဝင်လက်နဲ့ကုတန်ရောက်ဝင်မှုတွေဒါတွေကိုကျွန်တော်တို့ဖြည်းဖြည်းရောက်ရောက်ပေါ်ထုတ်ပြီးတော့အံသားနိုင်အောင်နောက်ရေးယူနိုင်အောင်နောက်ပြီးတော့မှရှိနေတယ်ဆိုရင်လည်းပြီးတော့နိုင်ငံရဲ့ပြီးပေါင်းဆောင်ရွက်နိုင်အောင်ကြိုးပမ်းနေတယ်ဆိုတာကျွန်တော်တို့တော့အတူတူပြောလို့ရပါတယ
်ဒီကြမ်းဖက်တိုက်ခိုက်မှုမှာမွေးစေဝါမောင်ခိုကွန်ကူးမှုကွန်ရက်တွေနဲ့လူကွန်ကူးမှုကွန်ရက်တွေနဲ့လည်းပတ်သက်ဆက်နွယ်မှုတွေရှိတယ်ဆိုတာကိုတွေ့ရတယ်လို့လည်းဦးစော်ထေကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာအောက်တိုဘာ9ရက်နေ့ကဖြစ်ပွားခဲ့တဲ့ဒီကြမ်းဖက်တိုက်ခိုက်မှုတွေဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ဟာရာကန်အယ်ယာကင်အဖွဲ့ကပြောထားပါတယ်ဒီကြမ်းဖက်တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်9ယောက်တိဆုံးခဲ့ပြီးတော့အစိုးရဘက်ကအကြမ်းဖက်သမားတွေကိုနှိမ်နှင်းခဲ့စဉ်တွင်မှာတော့86ယောက်တိဆုံးခဲ့တယ်လို့မြန်မာအစိုးရသတင်းတွေကဖော်ပြပါတယ်ခင်ဗျာ
ကိုရင်နိုင်တင်ပြခဲ့တာပါရှင်အခုတော့သတင်းတော်ကိုဆိုမိုထွန်အသက်ခံရတဲ့ကိစ္စနဲ့သတင်းတော်တို့ရဲ့လုံခြုံရေးဆိုင်ရာအကြောင်းကိုတင်ပြပေးပါမယ်ပြီးခဲ့တဲ့ရက်ပိုင်းကသတင်းတော်ကိုဆူမိုထွန်တပ်ခံရတာကိုနမူနာယူပြီးသတင်းတော်တွေအနေနဲ့အကဲဆက်တဲ့သတင်းတွေကိုရယူတဲ့အခါမိမိတို့ရဲ့လုံခြုံရေးအတွက်ကြိုတင်လက်လာပြင်ဆင်မှုတွေလုပ်တင်တယ်လို့မြန်မာသတင်းသမက္ကအဖွဲ့ကပြောဆိုလိုက်ပါတယ်။ဒါ့ပြင်မြန်မာနိုင်ငံကသတင်းတော်တွေရဲ့လုံခြုံရေးအတွက်သတင်းမီဒီယာအဖွဲ့အစည်းတွေအပြင်အစိုးရနဲ့စစ်တပ်ကပါဝိုင်းဝန်းလှုပ်ဆောင်တင်တယ်လို့လည်းပြောပါတယ်။အပြည့်အစုံကိုဆက်ပြီးပြောပြပေးပါမယ်။အင်္ဂါနေ့ညက11 Media Group ရဲ့မုံရွာအခြေစိုက်သတင်းတော်ကိုစုမထွန်းအသက်ခံရတာကိုကြည့်မယ်ဆိုရင်သတင်းတော်တွေအနေနဲ့အကဲဆက်ပြီး NDA ရှိနိုင်တဲ့သတင်းတွေကိုရယူတဲ့အခါဆောင်းရန်ရှောင်းရန်အကြောင်းအရာတွေကိုကြိုတင်လေ့လာထားတဲ့နယ်လို့မြန်မာသတင်းသမက္ကအဖွဲ့ကပြောဆိုလိုက်ပါတယ်။သတင်းတော်တွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးသတိထားတင်တာတွေကိုမြန်မာသတင်းသမက္ကအဖွဲ့ဥက္ကဋ္ဌဦးမမောင်မြေကအခုလိုတိုက်တွန်းပြောဆိုထားပါတယ
်။ဒီလုံခြုံရေးကိုကျူးဆိုင်ဖို့ဆိုတဲ့နေရာမှာကျွန်တော်တို့သတင်းတော့ဒီလောကမှာဆိုရိုးစကားရှိပါတယ်ကိုယ့်အသက်ကိုဆန့်ရတော့တဲ့အထိအရေးကြီးတဲ့သတင်းဘာမှမရှိဘူးတဲ့အဲ့လိုမျိုးဆိုရိုးရှိပါတယ်အဲသို့တော်လည်းပဲအရေးကြီးဆုံးအချက်ကတော့ကျွန်တော်တို့တိုက်တွန်းလေးရှိတဲ့အချက်ကတော့ဗာလဲဆိုတော့ဒီကိုယ့်ရဲ့သတင်းကိုကိုဒီရှုပ်ဝဲပြီးတော့ထောင်လာရမှန်ပေမဲ့လို့ကိုပဲသွားတယ်ကိုဘာလုပ်တယ်ဆိုတော့အနည်းဆုံးလူတစ်ယောက်ကိုပြောပြခဲ့ဖို့နောက်ပြီးတော့အဆက်အသွယ်အမြဲတမ်းထားဖို့တယ်လီဖုန်းနဲ့ပေါ့နော်အဲနောက်တစ်ခုကတော့ကိုယ့်ရဲ့အဆက်အသွယ်ကိုဘလောက်ထိယုံကြည်ရမယ်ဆိုတော့ကိုလည်းပဲသတိထားဖို့လိုပါတယ်အခုလိုမျိုးအဲ့ဒါဒီမှောင်ခိုသတင်းတွေတိမှောင်ခိုထုတ်တဲ့သတင်းတွေမွေးရစီဝါမှောင်ခိုထုတ်တဲ့သတင်းတွေဒါတွေလည်းပဲဒီတိုင်းမှာပဲဈာထဲမှာဈာလူတွေရှိပါတယ်အဲ့ဒီဈာလူတွေကိုကိုမယုံရလို့ရှိရင်မဆက်ဆံတာပို့ပြီးတော့ကောင်းပါတယ်နောက်ပြီးတော့ယုံရမယ်ဆိုလို့ရှိရင်လည်းပဲအဲ့ဒါသူတို့ကတစ်ဆင့်နောက်ထပ်ဒီတွေ့လာမဲ့လူတွေကိုမေးမြန်းတဲ့အခါမှာအင်မတန်မှသတိထားဖို့လည်းလိုပါတယ်အထူးသဖြင့်ကတော့ဟိုကိုယ့်ကိုမသင်္ကာမဖြစ်အောင်ဒီဆက်ဆံဖို့လိုပါတယ်
မြန်မာနိုင်ငံစာနယ်ဇင်းလောကအနေနဲ့ကလည်းနိုင်ငံတကာသတင်းတောက်တွေလွှဲဆွဲပေါ်အခြေခံတဲ့သတင်းတောက်လည်းဆွဲဆအုပ်တွေထုတ်ပေးတင်တယ်လို့သတင်းတောက်တွေရဲ့လုံခြုံရေးဆိုင်ရာတင်နန်းတွေပေးတင်တယ်လို့လည်းဥမောင်မြင့်ကပြောပါတယ
်။ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့သတင်းအဖွဲ့အစည်းတွေအနေနဲ့ဒီသတင်းတောက်လက်ဆွဲဆအုပ်မျိုးတွေကိုထုတ်ပြီးတော့ဆောင်ရန်ရှောင်ရန်တွေအားလုံးကိုဒီပြုစုတင်တယ်လို့ကျွန်တော်ထင်ပါတယ်။အဲဒီကိစ္စကလည်းပဲဒီနိုင်ငံတကာသတင်းမီဒီယာတွေကနေပြီးတော့ဒီလိုကိစ္စမျိုးတွေကိုအဲဒါတည်တည်ချာချာသုတေသနပြုပြီးတော့ဒီရှောင်းရံဆောင်ရံကိစ္စတွေကိုအဲတင်းနောက်တွေကိုအတီးပေးထားပြီးသားဖြစ်တဲ့အတွက်ကြောင့်သူတို့ရှိရနေကျွန်တော်တို့ယူတင်တာကိုယူပြီးတော့တောင်မှအဲကျွန်တော်တို့မြန်မာနိုင်ငံမှာအဲ့လိုမျိုးတင်းနောက်လည်းဆွဲဆောင်ထုတ်တင်တယ်လို့ထင်ပါတယ်။နောက်ပြီးတော့ရေးကြည့်တာနောက်တစ်ခုကတော့ကျွန်တော်တို့သတင်းမီဒီယာတင်တန်းတွေကိုဒီလုတ်ပေးတဲ့နေရာမှာလည်းပဲဒီတင်းနောက်လုံခြုံရေးနဲ့ပတ်သက်တဲ့သတင်းမီဒီယာတင်တန်းတွေကိုလုတ်ပေးနိုင်လို့ရှိရင်ပို့ပြီးတော့အကျိုးရှိနိုင်ပါတယ
်။တင်းနောက်တွေရဲ့လက်ဆွဲဆောင်ထုတ်တဲ့အခါမှာလည်းသတင်းမီဒီယာအဖွဲ့အစည်းတွေအပါအဝင်အစိုးရနဲ့စစ်တပ်ကပါဝိုင်းဝန်းပါဝင်လှုပ်ဆောင်တင့်တယ်လို့ဥမမောင်မြင့်ကပြောပါတယ
်။တရင်တော့လည်းဆွဲဆောင်ထုတ်တဲ့နေရာမှာတော့အကောင်းဆုံးကတော့ကျွန်တော်တို့ဒီပမာဏမှာအခု3ခုလောက်ရှိပါတယ်။ကျွန်တော်တို့သတင်းမီဒီယာအဖွဲ့အစည်းတွေကနေကိုယ်တိုင်ဦးစီးချက်မှတ်ပြီးတော့ထုတ်တာပိုကောင်းပါတယ်။ကြံ့ကြံ့ယူတဲ့ကိစ္စမှာကတော့ကျွန်တော်ထင်တယ်ဒီရှိနေလို့ ပုဂ္ဂိုလ်မျိုးတွေနောက်ပြီးတော့တရားဥပဒေကိုနားလည်တဲ့ပုဂ္ဂိုလ်မျိုးတွေပေါ့နော်သူတို့တွေရဲ့နောက်ပြီးတော့ဒီအစိုးရဘက်ကဟဲ့လားဆိုကြပါစို့ကျွန်တော်တို့ဒီပြန်ချာရေးဌာနဘက်ကနေဟဲ့လားသူတို့ပံ့ပိုးပေးနိုင်မဲ့လူမျိုးတွေရှိရဆိုရင်လည်းပဲသူတို့အနေနဲ့ပါဝင်သင့်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့စစ်တပ်ကိုလည်းပဲဒီနေရာမှာထည့်ပြီးတော့စကားပြောရပါလိမ့်မယ်ဘာကြောင့်လဲဆိုတော့ဒီမွန်ပြည်နယ်မှာကိုပါကြီးအသက်ခံတော့ပေါ့နော်ကိုအောင်ကျော်နိုင်သူအသက်ခံခဲ့ရတုန်းကဆိုလို့ရှိရင်ဒါဟာစစ်သားနှစ်ယောက်ွယ်ရိကိစ္စနဲ့ပတ်သက်ပြီးတော့အမှုဖွင့်ပါတယ်နောက်ဆုံးကြတော့မှဒါစစ်ကုံရောကသူတို့နှစ်ယောက်ကိုတိတ်တိတ်လေးပတ်လာလိုက်တာပေါ့နော်ကျွန်တော်တရေသေးလွှတ်လိုက်တာတွေရှိခဲ့ပါတယ်ဆိုတော့ဖြစ်နိုင်လို့ရှိရင်တော့ဒီဥရေသမားတွေအစိုးရဆိုတဲ့နေရာတွေမှာစစ်တပ်ကတာဝန်ရှိတဲ့သူတွေအထူးသဖြင့်ဥရေနဲ့ပတ်သက်တဲ့သူတွေကိုလည်းပဲထည့်ပြီးတော့အဖွဲ့ဝင်တွေနဲ့ပါတင်တယ်လို့ကျွန်တော်ထင်ပါတယ
်။အသက်36နှစ်အရွယ်တည်နာကိုစိုးမိုးထွန်းတည်ဆုံးနေတာကိုသခိုင်းတိုင်းမုံရွာမျိုးအောင်ချမ်းသာရက်ွက်ပြည်တော်စုလက်မကြီးအနီးမှာတွေ့ရှိခဲ့တာဖြစ်ပါတယ်။ကိုစိုးမိုးထွန်းအသက်မခံရခင်မှာလက်တလောဒေသအတွင်းတစ်ခိုးထုံးမှုကိစ္စကိုစုံစမ်းဖော်ထုတ်တင်ယူနေတာဖြစ်တယ်လို့11 Media Group ကဆိုပါတယ်။ဒီအမှုနဲ့ပတ်သက်ပြီးကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ညွန်ကြားရေးမှူးချုပ် Irina Bokova ကလည်းစုံစမ်းလည်လာဖော်ထုတ်တဲ့ရေးသားတဲ့သတင်းတော့ကိုစိုးမိုးထွန်းဟာအစိုးရကောင်တရပေါ်ပေါက်ရေးနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးအပိုင်းမှာပါဝင်လှုပ်ဆောင်နေသူတူဖြစ်တဲ့အတွက်အခုလိုသူအသက်ခံရတာကိုရှုံချတယ်လို့အမှုမှန်ပေါ်ပေါက်အောင်ဆောင်ရွက်ဖို့လည်းတောင်းဆိုလိုက်ပါတယ်ဒီရာဇဝမှုပေါ်ပေါက်ဖို့အတွက်အာဏာပိုင်တွေကစုံစမ်းစစ်ဆေးမှုစတင်လှုပ်ဆောင်တဲ့ပေါ်ကြိုးဆိုသလိုဒီလူတက်မှုကျူးလွန်တဲ့သူတွေကိုလည်းတရားဥပဒေအရအရေးယူဆောင်ရွက်နိုင်မယ်လို့ယုံကြည်ကြောင်း Irina Bokova ကပြောပါတယ်။ကိုစုံမထုံအမှုမှန်ပေါ်ပေါက်ရေးအတွက်စုံစမ်းဖော်ထုတ်ဖို့ရက်တဖွဲ့ကအထူးစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပြီးဒီအမှုနဲ့ပတ်သက်ပြီးတော့လည်းလူတချို့ကိုမေးမြန်းတာတွေလုပ်နေပြီးဖြစ်တယ်လို့မုံရွာမြို့ရဲစခန်းတာဝန်ရှိသူတွေက VOA ကိုပြောပါတယ်။တည်နှာကိုစုံမထုံအသက်ခံရတဲ့အမှုကိုချက်ချင်းစုံစမ်းဖော်ထုတ်အရေးယူမှုတွေလုပ်ဖို့ကိုလည်းနိုင်ငံတကာတည်နှောက်များ Federation အဖွဲ့ IFJ နဲ့မြန်မာ Journalist ကွန်ရဲ့ MGA အဖွဲ့ရဲ့ကြာတာပရိနှစ်ထုတ်ပူးရဲကြင်ညာချက်မှာတောင်းဆိုထားပါတယ်ရှင
်အခုတော့သောရရှင်တွေကိုတေးသချင်းတွေပုံနဲ့ဖြောပြတင်ဆက်ပေးပါမယ်အဆိုတော့လင်းနှစ်ဒီဆိုတဲ့ဒီဇင်ဘာညသချင်းကိုနားဆင်ကြရအောင်ပါရှင
်
ဆိုတော့လင်းနေသည်ဆိုတော့ဒီဇင်ဘာညသချင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်
ြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာရှင် VOA မြန်မာပိုင်းတောက်တာနေမနဲ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူဝက်အစီအစဉ်မှာမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကျမ်းမာရေးကဏ္ဍနဲ့အမေရိကန်အစိုးရရဲ့သဘောထားတွေကိုနားဆင်ရမယ့်အပြင်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာကတော့
နောက်ကြည့်မျိုးနဲ့မှာဟိုရွာသား21ယောက်ကိုဖမ်းပြီးသွားတာရှိတယ်။နောက်21ရက်နေ့ကျတော့အခြားနောက်တစ်ယောက်ကိုဖမ်းသွားတာရှိတာပေါ့နော်။အဲ့တော့စုစုပေါင်း12ယောက်ရယ
် SNLD ပြောခွင့်ရဦးဆိုင်လိပ်ပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။အခုရင်ဆုံးတော့အင်္ဂလိပ်စာသင်ခန်းစာကိုတင်ပြပေးပါမယ်။ဒေါ်လလတန်းစီစဉ်တင်ဆက်ထားပါတယ်ရှင်။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
out of touch
ဖြစ်ပါတယ်။စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့တိုက်ရိုက်ဒီဘေကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲသွားပိုက်ဒီဘေကတော့ခုခုနဲ့အဆက်ပြတ်နေတာတစ်ခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတစ်ခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုဒီလားကြည့်ကြရအောင်ပ
ါ If you want to get a good job these days you can't be out of touch with the latest technology
ခုခင်မှာအလုပ်ကောင်းကောင်းရကြရင်တော့နောက်ဆုံးပေါ်နည်းပညာတွေနဲ့ထိတွေ့မှုကင်းကွာနေလို့မဖြစ်ဘူးလို့ဒီပဲရပါတယ် George ကိုပြတဲ့ဥမာကိုနောက်တစ်ခေါက်လေးလားကြည့်ကြရအောင်ပ
ါ If you want to get a good job these daysYou can't be out of touch with the latest technology.
ခုခုနဲ့အဆက်ပြတ်နေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးရဘယ်လိုပြောမလဲ?
Out of touch.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါရှင်။အခုဆက်လက်ပြီးတော့ကျန်းမာရေးကဏ္ဍကိုတင်ပြပေးပါမယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့တက်ကြီးရွယ်ဦးတွေမှာခရောင်ကဒန်းဖြစ်တဲ့ယောဂအကြောင်းကိုတင်ပြပေးပါမယ်။တက်ကြီးရွယ်ဦးတွေမှာငန်းဖန်းတာလို့ခေါ်တတ်ကြတဲ့ခရောင်ကဒန်းယောဂအဖြစ်များပြီးစနစ်တကျမကုသရင်တည်ဆုံးမှုတောင်ဖြစ်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘာအကြောင်းဒီယောဂဖြစ်ရပြီးဖြစ်လာရင်လဲစောစောသိနိုင်အောင်ဘလို့လက္ခဏာတွေကိုစောင့်ကြည့်ပြီးတော့ပြုစုကုသပေးဖို့လိုတယ်လဲပြီးတော့ဒါကိုကာကွယ်လို့ရောရမလားဆိုတာကိုတမတော်ဆေးတက်ကသူစိတ်ကျမ်းမာပညာဌာနပေါမောက်ခဌာနမှုနဲ့အုံနောက်အာယုံကျောနဲ့စိတ်ပိုင်းဆိုင်ရာယောဂအထုကူဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းမေးမြန်းတင်ပြထားပါတယ်ရှင်
ကဲပမခဒေါက်တာညဝင်းကျော်ခင်ဗျာတက်ကြီးရွယ်ကိုစိတ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့အပတ်မှာတော့ဆရာကြီးမှတ်ဉာဏ်ချယောဂဖြစ်တဲ့ဒီတငယ်ပြန်တာအကြောင်းကိုကျွန်တော်တို့ပြောခဲ့ကြပြီးမှဒီတစ်ခါတော့ဆရာကြီးဒီတက်ကြီးရွယ်တွေမှာခရောင်ကဒန်းဖြစ်တာပေါ့ဆရာနော် delirium လို့ခေါ်တဲ့ဒီငန်းဖန်တာနဲ့ပတ်သက်ပြီးတော့ဆက်ပြောအောင်ဆရာကြီးအဲ့တော့အခုလိုဒီတက်ကြီးရွယ်တွေခရောင်ကဒန်းဖြစ်တာငန်းဖန်တာဖြစ်တာများလားဆရာကြီးင
န်းဖန်တာတော့တက်ကြီးရွယ်တွေမှာအဖြစ်များတဲ့ဖြစ်လွယ်တဲ့ယောဂတစ်ခုပေါ့အသက်ရှိကြခံနိုင်ရနည်းတယ်ဒီသူတို့ခရောင်ကဒန်းဖြစ်ဖို့ငန်းဖမ်းမှုကဟိုလူငယ်တွေနဲ့ဆိုင်ပိုလွယ်တာပေါ့နော်အဲ့တော့ဆေးရုံတွေမှာရှိတဲ့ကျွန်တော်တို့ဌာနဆောင်တွေမှာရှိလိုက်လို့ရှိရင်အသက်65နှစ်ကျော်တဲ့လူကြီးတွေကဆေးရခိုင်နှုန်းကနေပြီး25000ခိုင်နှုန်းတော့ကဒလီရီယံလို့ခေါ်တဲ့ခရောင်ကဒန်းငန်းဖမ်းတဲ့ယောဂဖြစ်တာကိုသိကြရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့တက်ကြီးရွယ်တွေမှာအခုလိုဒီ ငန်းဖန်တာခရောင်ကတန်းဖြစ်တာပေါ့ဆရာနော်အဓိကဘာကြောင့်ဖြစ်ရလဲဆရာ
အကြီးတော်ဒီမှာဘာကြောင့်ဖြစ်လဲဆိုသူအသက်ကြီးလာတဲ့အခါမှာသူ့ရဲ့အုံနောက်တစ်ခုလုံးမှာရှိတဲ့လုပ်ငန်းတာဝန်တွေကဆက်လိုက်ကျလိုက်ပုံမှန်ပြန်ဖြစ်လိုက်အဲတချို့ကျတော့ခရောင်ကတန်းပြန်ဖြစ်သွားလိုက်အဲ့လိုမျိုးတွေဖြစ်တာပေါ့အဲ့ဒီဖြစ်တဲ့အခါမှာသူကရုပ်တရက်ဆက်ဆက်ဖြစ်တာတွေရှိတယ်ဘာကြောင့်ဖြစ်တာလဲဆိုတော့ခန္ဓာကိုယ်ယောဂတစ်ခုခုရဲ့နောက်ဆက်တွဲအနေနဲ့လားအစိတ်တောက်တည်းရဲ့အာနိသင်ကြောင့်ဖြစ်တဲ့ယောဂါလိုပဲပြောရမှာပေါ့နော်ကျွန်တော်တို့ကအသက်ကြီးလာတော့ယောဂါတွေကမျိုးစုံဖြစ်ဖို့အခွင့်အလမ်းများလာတယ်အဲယောဂါတွေမျိုးစုံဖြစ်လာတဲ့အခါမှာကိုယ်စီးတွေပြီးဒီပြီးပြီးလိုက်အဲ့ဒီစီးတွေမျိုးစုံတွေကြောင့်ခေဝါးတွေကြောင့်လည်းဘယောင်ကရမ်းတွေဖြစ်တတ်တာရှိပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလို့ဒီဖြစ်လာတဲ့အခါမှာပေါ့ဆရာနော်ဒီစောစောစီးစီးသိနေအောင်ဘယ်လိုမျိုးလက္ခဏာတွေကိုစောင့်ကြည့်ဖို့လိုလဲဆရာ
တကယ်တမ်းတတိမီယောဂခံစားနေရတဲ့သူတွေမှာလေရုပ်တရက်ခရံကရံငန်းဖန်းတာတို့တွေကြီးတတ်တယ်ဟာရုပ်ရည်ကြီးထထဖြစ်တာရှိသလိုတစ်ခါတစ်ခါမှကောင်းတယ်လို့ဖြစ်ပြီးတစ်ခါတစ်ခါကျတော့ထိုးလိုက်ကောင်းလိုက်ထိုးလိုက်နဲ့တစ်နေ့လုံးမှာမျိုးမျိုးတွေဖြစ်နေတတ်တာပေါ့ညသောအပြင်ညဘက်မှာပူပြီးတော့ဆိုးတတ်ပါတယ်အဲကြောင့်လဲဆိုတော့အလင်းအောင်နေသွားတဲ့ညဘက်တွေမှာယောဂလက္ခဏာတွေပူပြီးတော့ကျတတ်ပါတယ်ပြန်ကောင်းသွားတဲ့အချိန်တွေလည်းရှိတယ်ဘယ်လိုပဲဖြစ်ဖြစ်သူ့ရဲ့သိမှုတွေကလိုရင်းသွားတယ်တက်တက်ကြွကြွမရှိတော့ဘူးတခါတခါကျတော့ယုတ်ပြည့်ရဲ့စကားလာပြောတဲ့သူတွေကိုဘသူပဲဝါမသိတာမျိုးတွေရှိတတ်တယ်။အဲတခါသူ့ဘယ်မှာရောက်နေတယ်ဆေးရုံမှာရောက်နေလို့ရောက်နေမှမသိဘူး။ဘယ်ချိန်ကာလကိုရောက်နေတယ်ဆိုတာလည်းသူမသိတတ်ဘူး။သူ့ရဲ့မှတ်ဉာဏ်ကိုစစ်ဆေးခြင်းလဲပြောပြီးပြန်မရင်မသိပြန်ဘူး။နောက်တစ်ခုမှတ်ဉာဏ်စစ်ဆေးရင်ကြောက်နေတာတွေတွေ့တဲ့ပြင်အသိအစ်စ်တွေကောင်းနေထက်ပြင်လည်းသူမမှတ်သားနိုင်အောင်မလေ့လာနိုင်ဘူးပေါ့။ဒီဖြင့်ငန်းပန်းနေတဲ့ချိန်ကာလပေါ့။အဲ့ဒီကာလမှာဖြစ်ဖြစ်ခဲ့တာတွေကိုပြန်မေးရင်လဲကောင်းလာတော့တဲ့အချိန်မှာသူဘာတွေလုပ်ခဲ့တယ်ဘာတွေထုတ်ခဲ့တယ်ဆိုတာတွေကိုသူအမှတ်မိဘူးသူဆဲခြင်းဆဲမယ်អော်ခြင်းអော်မယ်လုပ်ခြင်းတွေလုပ်မယ်အဲ့ဒီလုပ်ခဲ့သမျှတွေကိုသူအမှတ်မိတော့ဘူးသူ့ရဲ့တွေးခေါ်တဲ့အစွမ်းတွေစဉ်းစားနိုင်တဲ့အစွမ်းရဲပြီးတော့နှီးကွေးသွားတာမျိုးတွေကြောင့်တွေ့ရမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလက္ခဏာတွေသိလာပြီဆိုလို့ရှင်တော့စောစောစီစီကုသမှုတွေပြည့်စုံမှုတွေလုပ်ဖို့လိုအပ်တဲ့နေရာမှာဒီဆေးရုံစီကံတွေမှာရောဒီမိသားစုတွေအနေနဲ့ပေါ့ဆရာနော်ဘာတွေလုပ်ပေးတယ်လဲ
ဟိုမိသားစုတွေမှာလည်းဒီယူဒီဇိုင်းလုပ်ရမှာရှိတယ်လို့ဆရာဝန်တွေသိကနေပိုင်းရလဲပြည်ပြည်ပြားမှာကြားထားဖို့ဒီပေါ့ဒီလိုမျိုးကြောင်ကရမ်းဖြစ်တာတွေကချိန်ငုံလိုက်ပြီးတော့လည်းပြောင်းလဲတတ်တာတွေရှိတယ်အဲ့တော့ကုသမှုအနေနဲ့ကတော့ဘာကြောင့်ဖြစ်တယ်ဆိုတာမူတည်ပြီးတော့ကုသတာပေါ့နော်ရည်ဓာတ်တွေနဲ့ရည်ဓာတ်တွေချိန်မယ်အာဟာရချုပ်တဲ့ရင်ဗီတာမင်တွေချုပ်တဲ့ရင်ဒါတွေလိုတာတွေဖြည့်ပေးမယ်အဲ့တော့တူးတူးတဲ့နေရာမှာတူးတူးရောက်တဲ့တူးတူးတာကပိုကောင်းတယ်တူးတူးတဲ့သူကြောင်ကြောင်သွားလို့ချင်းဒီနာကပိုပြီးတော့အဆက်ခဲရှိတတ်တယ်တူးတူးတဲ့အခန်းကလည်းအလင်းရောင်ကောင်းနေရင်ကိုကောင်းတယ်။နောက်ပြည်သူတွေသူကလည်းတယောက်တည်းဖြစ်မယ်။အလင်းရောင်ကလည်းကောင်းမယ်။ဆိုရင်လူနာအတွက်ကောင်းချုပ်စရာကြီးမဖြစ်တော့ဘူး။နောက်လူနာကိုပတ်ဝန်းကျင်ကိုသိအောင်လည်းလုပ်ပြရမယ်။ဒါဆေးရုံဆိုတာဆေးရုံသူဆေးရုံအိမ်သူအိမ်သူကိုသိအောင်လုပ်ခပြရမယ်။မနေ့လညနေလဘယ်နှစ်နာရီထုတ်ပြီးလဲသိအောင်နေတာဘယ်နေရာဆိုတာမျိုးတွေပေါ့နော်။သူ့ကိုသိအောင်ပတ်ဝန်းကျင်နဲ့နေရာတွေအချိန်တွေသိအောင်ဖြည်းဖြည်းလေးမှန်မှန်လေးနဲ့မကြာမကြာလေးပြောပြောပေးနေရမယ်။အမှန်တရားကိုသိအောင်လုပ်ပြရမယ်ပေါ့ reality နဲ့ဟာအများအားဆက်ဆက်မိအောင်လုပ်ပြီးဖြေနေရမယ်။နောက်ပြီးတော့ကြောင်ကရန်ဖြစ်စီတာနဲ့ငန်းဆန်းတာကိုပူဆိုးစီတတ်တဲ့ဖြေတွေကိုပြုစုတဲ့သူကသိနေပြီးတော့အဲ့ဒီဟာကိုလည်းအတတ်နိုင်ဆုံးကျွန်တော်တို့ကရှောင်ရှားပေးရမယ်။အဲ့စက်တာနဲ့ပတ်သက်လို့ကတော့နေအိမ်လိုက်ညမိတ်လိုက်ဖြစ်နေတဲ့ပြဿနာတွေအများကြီးတတ်တယ်။စိတ်ရောစိတ်ကနေမှပြဿနာအရာပဲလူနာစောင့်နေသူကလည်းဆရာရဲ့တနေ့လုံးအိပ်ပြီးညကြတော့မအိပ်ဘူးဆိုတာမျိုးဖြစ်တတ်တော့အဲ့ဒီအတွေ့လိုအပ်တဲ့စီဝါတွေလည်းကျွန်တော်တို့ကြောင်နေနေနဲ့ချိန်ညှိပြီးတော့ဒီအသက်ကြီးရုံနဲ့တန်ယုံတော့ပဲကျွန်တော်တို့ပြီးပြီးတော့အိတ်သက်ချင်းကိုပုံမှန်ပြောင်းကျွန်တော်လုပ်ပြရပါတယ်အပြုတ်မှုတွေနဲ့ပတ်သက်တဲ့အတားအဆီးအနှောင့်အယှက်တွေပုံမှန်မှန်တာတွေဖြစ်နေတယ်ဆိုရင်တော့အဲ့ဒါတွေကိုပြည့်ပြည့်ချင်းငင်းငင်းသာသာလေးနဲ့မလုပ်ဘူးလဲပြောမယ်နော်စာပြုံအာခေယုံကူညီယုံနဲ့မရဘူးဆိုရင်တော့ကျွန်တော်တို့စိတ်ပိုင်းဆိုင်ရာကုသတဲ့စီဝါတွေလိုအပ်လို့ကျွန်တော်တို့ဖြည်းဖြည်းရောက်ရောက်ပေးရပါတယ်ထူးသေးတွေရောစာပြုံပေးရပါတယ်အဲ့လိုမျိုးပေးပြီးတော့လူနာရှင်အဲ့ဒါလူနာရှင်တွေကစနစ်ကျပြည့်စုံပေးမယ်ဆိုလို့ရှိရင်အဲဒီလူနာတွေဒီနေ့ကထုတ်တဲ့မှုမြန်မြန်ဆန်ဆန်ရနိုင်ပါလိမ့
်မယ်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီဖြစ်လာတဲ့အခြေအနေမျိုးမရောက်ပါဆရာနော်။ကြိုတင်ပြီးတော့ကာကွယ်နိုင်တဲ့အနေထားရှိလားဆရာ
။ကြိုတင်ပြီးတဲ့ကာကွယ်နိုင်တဲ့သာအသက်ကြီးလာတဲ့အခါမှာယောဂါတွေမျိုးစုံဖြစ်တတ်တယ်၊ထိခိုက်တန်ရာတွေရတတ်တယ်။အဲသေးဝါတွေအချိန်မှန်တုံးဆွဲရတာတွေရှိတယ်။စီရင်အားကြီးတော့အတုံးရတယ်။အဲ့တော့ဒီလိုလူကြီးတွေမှာလားသေဝါတွေလည်းဆရာဝန်တွေညွှန်ကြားလိုက်တိုင်းအကြည့်ရသူ့အချိန်နဲ့သူဆက်ပြီးလို့ဆရာဝန်ဆရာမတွေသိဖို့တဲ့အတိုင်းလည်းအမှန်တော့ပြောဘူးဟုတ်ပါရဲ့ဒီဆိုင်ဒီလိုပါရဲ့ဘုရားရီနဲ့နောက်ဆက်တွဲကြောင့်ဖြစ်တတ်တဲ့အဲဒီအမီလီယန်ဆောင်ရုပ်တွေဒါအကောင်းဆုံးဖြစ်မှာပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီတက်ကြီးရွယ်တွေမှာ ငန်းဖန်းနာခေယောင်ကဏ္ဍဖြစ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်တွေရောပြောဖို့ရှိအောင်ပါဆရာ။
များသောအားကျွန်တော်တို့ကသို့သော်ပြောတဲ့ဒလီရန်ဖြစ်တဲ့သူတွေတော်တော်များများက30ရာခိုင်နှုန်း40ရာခိုင်နှုန်းလောက်ကဌာနတော်နေမှာဖြစ်တတ်ပြီးတော့ညီမတန်းရေးကြည့်တဲ့စနစ်ကြကူးဖို့လိုပါတယ်။စနစ်ကြမကူဘူးစနစ်ကြစောင့်ရှောက်မှုပေးဘူးဆိုလို့ရှိရင်သို့သော်ပြောတဲ့30ရာခိုင်နှုန်းက40ရာခိုင်နှုန်းကဟိုအသက်ဒီဆုံးရတတ်တာကိုတွေ့ရပါတယ်။အဲ့ဒါကြောင့်ကြောင်ကရန်ငန်းဖန်ရတဲ့အကြောင်းရင်းကိုစောစောစီးစီးတိပြီးတော့စောစောစီးစီးကုမယ်ဆိုလို့ချင်းအမြန်ဆုံးသက်သာသွားနိုင်ပါတယ်။နောက်ပြီးတော့အဲ့ဒီလူနာတွေတဲက900ခိုင်နှုန်းလောက်ကဒမင်းရှားတွေပါတယ်။အာယုံရောနဲ့အသိဉာဏ်တွေထူရင်းနဲ့ယောဂတွေကိုကြောင်းသွားတတ်တဲ့အတွက်ငန်းဖန်တဲ့ဝေဒနာကိုပို့ပေါ်လီမထားဘဲနဲ့အမြန်ဆုံးတိပြီးတော့အမြန်ဆုံးကုသမှုခံယူဖြစ်အောင်ကြိုးစားပေးစေချင်ပါတယ်လို့ပြောချင်ပါတယ်ခင
်ဗျ။ Okay, ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကျမရေကန္တာကိုနားဆင်ကြရတာပါရှင်အခုတော့တိုင်းရင်းသတင်းလွှာအလှက်ပါထိုင်းနိုင်ငံခြေဆိုင် BNI အဖွဲ့သားတွေစီစဉ်တင်ဆက်ထားပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ BNN ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသကဖြစ်ပွားခဲ့တဲ့မုံဂိုတိုက်ပွဲမှာခရစ်ယာန်တွေရဲ့ဖျားကြောင်းတွေလူနေအိမ်တွေတော်တော်များများပျက်စီးခဲ့ပါတယ်မြန်မာပြည်ထနာကိုဖြည့်ရှင်းဖို့အတွက်ကရင်အမျိုးသားအစည်းအရုံး KNU နဲ့ကရင်ပြည်နယ်အစိုးရတို့တွဲဆုံဆွေးနွေးခဲ့တယ်ဆိုတာနဲ့တအံပလောင်တပ်ဖွဲ့ကနေဖမ်းဆီးထားတဲ့ရွာသားတွေနဲ့ပါတီဝင်တွေကိုပြန်လွတ်ပေးဖို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေတောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါမြမတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတွေပြင်းထန်စွာတိုက်ပွဲဖြစ်ပွားခဲ့တဲ့ရှမ်းပြည်မြောက်ပိုင်းမုံကိုမြို့ကခရစ်ယာန်တွေအထွတ်မြတ်ထားကိုးကွယ်ရာရိုမန်ကက်သလစ်ဘုရားကျောင်းအပါဝင်ဒေသခံနေအိမ်တွေတင်းအုပ်ဆရာနေအိမ်မိရှုဖြစ်စည်းခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။မုံကိုမြို့တိုက်ပွဲအတွင်းမှာမြမတပ်မတော်ကနေလေကြောင်းတိုက်ခိုက်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်နေအိမ်စာတင်ကျောင်းတွေပျက်စီးခဲ့ပြီးဖျားကျောင်းကြီးကိုလည်းဘုံဖောက်ဖျက်စီးခဲ့တယ်လို့ဒေသခံတွေတချို့ကနေဆွဆွဲပြောဆိုခဲ့ပါတယ်ဒီဇင်ဘာ23ရက်နေ့ကမုံကိုရက်ွက်နှစ်ကကချင်နှချင်းခရီးအသင်းတော်ဆရာဝအကျေဘရန်အောင်ရဲ့နေအိမ်ကိုမီးတင်ရှို့ခဲ့ပေမဲ့အချိန်မီငိမ့်တက်နိုင်ခဲ့ပါတယ်နိုဝင်ဘာလ20ကနေဒီဇင်ဘာ4ရက်နေ့တိုက်ပွဲကာလအတွင်းမုံကိုမျိုးရက်ွက်6ခုကနေအိမ်တရာကျော်ပျက်စီးခဲ့ပါတယ်လက်ရှိမုံကိုဒေသကိုမြမတပ်မတော်ကနေထိန်းချုပ်နိုင်ခဲ့တဲ့အခြေအနေကြောင့်စစ်ဘေးရှောင်ပြည်သူတွေနေရပြန်နိုင်ပြီဖြစ်ပေမဲ့နေအိမ်အဆောက်အဦပျက်စီးမှုတွေရှိနေတာကြောင့်အခက်တွေ့နေတယ်လို့လည်းဒေသခံတွေကပြောပါတယ်
ကရင်ပြည်နယ်မှာဖြစ်ပွားနေတဲ့မြေယာပြဿနာတွေကိုနှစ်ဦးနှစ်ဖက်ပူးပေါင်းဖြေရှင်းနိုင်ဖို့အတွက်ကရင်မျိုးသားစီယုံ KNU နဲ့ကရင်ပြည်နယ်အစိုးရတို့ကနေဒီဇင်ဘာ6ရက်နေ့ဖအာမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ် KNU မှာရှိတဲ့မူဝါဒနဲ့အစိုးရဘက်ချမ်းမှာရှိတဲ့မူဝါဒတွေကိုညှိနှိုင်းဆောင်ရွက်ဖို့အတွက်နဲ့မြေယာပြဿနာတွေကိုဘယ်လိုပူးပေါင်းဆောင်ရွက်ရမလဲဆိုတာတွေကိုဆွေးနွေးတာဖြစ်တယ်လို့ KNU တွဲဖက်အတွင်းရင်းမှုနဲ့ပတိုမမန်းကပြောပါတယ်မြန်မာပြည်ထနာတွေကအရန်ကျယ်ပြန့်တာဖြစ်တဲ့အတွက်လက်ရှိအချိန်မှာဆုံးဖြတ်ချက်တစုံတရာချလို့မရသေးပဲနောက်ပိုင်းမှာမှအသေးစိတ်ဆက်လက်ဆွေးနွေးတွားဖို့ရှိတယ်လို့ကရင်ပြည်နယ်စိုက်ပျိုးမွေးမြူရေးနဲ့ဆေးမြောင်းဝန်ကြီးဦးစောမြင့်ဦးကပြောပါတယ်အစိုးရနဲ့ KNU နှစ်ဖက်အုပ်ချုပ်နယ်မြေတွင်းမှာမြေယာတိမ်းဆင်းမှုပြဿနာတွေအများအပြားရှိနေပြီးဒီပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက် KNU ဖက်ကပြီးခဲ့တဲ့2015ခုနှစ်မြေယာဥပဒေမူဝါဒတစ်ခုကိုအတည်ပြုရေးဆွဲခဲ့ပါတယ်
ရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့အကြားဒီဇင်ဘာလ12ရက်နေ့ကဘင်္ဂလားမြန်မာနယ်စပ်ပလောဝမြို့နယ်တဝိုက်မှာတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့ပါတယ်။ရခိုင်တပ်မတော်တပ်မဟာ3တိုက်ရင်314နဲ့စစ်တွေအခြေဆိုင်မြမတပ်မတော်ခလာယ20နဲ့ခလာယ55တပ်ကအင်အား100ခန့်နဲ့တိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲဖြစ်ပွားပြီးဒေသခံအထက်ပြီးအောက်ပြီးရွာသားတွေဖမ်းဆီးနှိပ်စက်ခံနေရတယ်လို့လည်းရခိုင်တပ်မတော်ဘက်ကပြောပါတယ်ရခိုင်ပြည်နယ်ကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလဝမြို့နယ်အတွင်းမှာမြန်မာအစိုးရတပ်ကနိုဝင်ဘာလကလေးကစစ်အာတိုးချထားသလိုတိုက်ပွဲတွေကြောင့်အထက်ပြီးကျေးရွာနဲ့အောက်ပြီးကျေးရွာကဒေသခံ200ခန့်နေရာစွန့်ခွာနေရပါတယ်
ကျောင်းမီးတွဲတွေတုံးပြီးလည်းပတ်နေတဲ့မော်လမြိုင်ပြည်လက်မေ MC ရောစီမံကိန်းနဲ့ပတ်သက်ပြီးအစီအခံစာကိုမွန်ပြည်နယ်လွတ်တော်ကနေနိုင်ငံတော်ဓမ္မတထံရက်ပိုင်းတွင်တင်ပြသွားဖို့ရှိပါတယ်။ဒေသခံတို့ရဲ့တိုင်ကြားထားချက်အရလွတ်တော်အနေနဲ့စီမံကိန်းကိုတွားရောက်လေ့လာခဲ့တာဖြစ်ပြီးတွေးစီချက်အကြံပြုချက်တွေကိုလွတ်တော်စည်းဝေးမှာအစီအခံစာတင်ပြထားပြီးဖြစ်တယ်လို့ MC ရောနဲ့ပတ်သက်ပြီးနိုင်ငံတော်ဓမ္မတအနေနဲ့အသေးစိတ်သိရှိနိုင်ဖို့အတွက်အစီအခံစာကိုဓမ္မတထံတင်ပြသွားဖို့ဒီဇင်ဘာ13ရက်နေ့ကစတုထကျိန်မွန်ပြည်နယ်လွတ်တော်စည်းဝေးကနေတည်ပြုလိုက်ပါတယ်မော်လမြိုင်ပြည်လက်မြေစစ်ရုံဟာစမ်းတက်လေပတ်နေပြီဖြစ်ပေမဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှုဆိုင်ရာလေလာဆန်းစစ်မှုတွေလှုပ်ထုံလုပ်နေတဲ့လို့ဆောင်တည်ပြုချက်ရယူထားခြင်းမရှိတယ်လို့လက်ရှိဥပဒေဆိုင်ရာခွင့်ပြုချက်လိုင်စင်ရရှိထားခြင်းမရှိသေးပဲပြောင်ပြောင်တင်းတင်းလှုပ်ဆောင်နေတာကြောင့်အစိုးရအနေနဲ့အရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့ကိုစလေလူတော်တွေကထောက်ပြထားပါတယ်
မြန်မာသမိုင်းမှာဗြိတိရှ်နယ်ချက်ဒေါ်လန်ရေးကောင်းဆောင်တူအဖြစ်ထင်ရှားခဲ့တဲ့ချင်းအမျိုးသားဘူဂျုံပစ်ခေါ်ဘူဆွန်ပက်ရဲ့ပုံတူဘဘူးရုပ်ထုကိုရန်ကုန်မြို့မှာဒီဇင်ဘာလ3ပိုင်းကစတင်ထုလုပ်နေပြီလို့သိရပါတယ်ဘူဂျုံပစ်ပုံတူဘဘူးရုပ်ထုကိုနာမည်ကြီးဘဘူးဆရာကိုကျော်ကျော်မင်းကထုလုပ်နေတာဖြစ်ပြီးဒီဇင်ဘာလကုန်ပိုင်းမှာအပြည့်တက်နိုင်မယ်လို့သိရပါတယ်အဲ့ဒီဘဘူးရုပ်ထုကိုဖလန်းမြို့လေကောင်တနေရာမှာထားရှိဖို့စိတ်ကူးရှိပေမဲ့အဆင်မပြေခဲ့ပါကဘိုချုံးပိရဲ့မွေးရစာတိတရှွန်းကျေးရွာမှာထားရှိမှာဖြစ်တယ်လို့ပုံတူဘဘူးစီစဉ်ဆောင်ရွက်သူချင်းသမိုင်းသူတေတီဆလိုင်းပန်ကျွန်းလျံကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းမှာတအံ့အမျိုးသားလွတ်မြောက်ရေးတပ်မတော်ကနေဒေသခံပြည်သူတွေနဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေကိုဖမ်းဆီးမှုတွေရှိနေတာကြောင့်အဖမ်းခံရသူအားလုံးကိုအမြန်ဆုံးပြန်လွတ်ပေးဖို့ SNLD ပါတီကနေကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်။အဖမ်းခံရသူတချို့ပြန်လွတ်လာပေမဲ့ TNL အနေနဲ့ကတော့ဒေသခံလူထုကိုဖမ်းဆီးတာမျိုးမရှိဘူးလို့ညင်းဆိုထားပါတယ်။ဒီအကြောင်းကိုတော့ဆိုင်းမွန်းကနေစူးစီးတင်ဆက်ထားပါတယ်။
တောင်မြို့တားလူမြောက်ရေးတပ်မတော် TNL ကနေကြောက်မဲမြို့နယ်ပန်ကွမ်ကျေးရွာသား24ဦးဖမ်းဆီးထားတဲ့အထဲမှာရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်5ဦးပါဝင်တဲ့အတွက်ပါတီဝင်ကလူထုပါအမြန်ဆုံးလွတ်ပေးဖို့ဒီဇင်ဘာ12ရက်နေ့ကထုတ်ပြန်တောင်းဆိုခဲ့တယ်လို့ SNLD ပြောခွင့်ရဇိုင်လိုက်ကပြောပါတယ်
အဲ့ဒီ9ရောက်အပါဝင်24ရောက်ရယ်နောက်အဲ့ဒီမတိုင်ခင်ကပဲမြောက်ပိုင်းမဟာမိတ်တပ်ဖွဲ့စပြီးတဲ့ဘွယ်စင်ွဲတဲ့ဒီနိုဘမ20ညမှာလည်းပဲနမ်ကျူမျိုးနယ်မှာဟိုရွာသား21ယောက်ကိုဖမ်းဆီးသွားတာရှိတယ်။နောက်21ရက်နေ့ကျတော့အခြားနောက်တစ်ယောက်ကိုဖမ်းသွားတာရှိတယ်ပေါ့နော်။အဲ့တော့စုစုပေါင်း12ယောက်ရယ်။ကြောင်မဲမျိုးနယ်ထဲမှာ24ယောက်အကုန်လုံးပေါင်းလိုက်36ယောက်ရှိတာ။အဲ့ဒီအပြစ်မဲ့ရွာသားတွေကိုအများဆုံးပြန်ပြုတ်ပေးဖို့ခေါင်းအနေနဲ့တောင်းဆိုတဲ့တုတ်ပြန်ပြည်ညာချက်ထုတ်ပြီးတဲ့ရက်မှာပဲအဲ့မြောက်ဥပိုင်းကျတော့ TNL ကအရင်ဖမ်းထားတဲ့12ယောက်ထဲက17ယောက်ကိုပြန်လွှတ်လိုက်ပါပြီ။ကျန်တဲ့ပုံကိုရောခုလက်တည်းအဆက်အသွယ်များလေးပါပေါ့ဗျာ
။ TNL ကနေဖမ်းဆီးတဲ့နမ်တူမျိုးနဲ့မိုင်းတက်ကြေးရွာသား၁၁ဦးပြန်လွတ်လာတဲ့အကြောင်းကိုဝန်သားတဲ့အကြောင်းဒေတာခန်အိုင်ပန်ခမ်ကရန်စကာနဲ့ပြောပါတယ်
ဖ
မ်းသွားတဲ့သူတွေပြန်လွတ်လာတော့ဝန်သားတယ်အခုတယောက်ကြံနေသေးတာတော့ကျွန်တော်ရွာမှာလာနေတဲ့ပလောင်မျိုးသားစိုင်းအိုက်အိုင်ပါပြန်မလာသေးလို့တအားစိတ်ပူနေတယ်
တောင်မျိုးတားလူမျိုးရေးတပ်မတော် TNL ကတော့အပြစ်မဲ့ပြည်သူလူထုကိုဖမ်းဆီးထားတာမရှိဘူးလို့ပြန်ကြားရေးအရာရှိပုံမူတအိုက်ကျော်ကပြောပါတယ်
သူပြင်ဆင်ရချက်တော့တွေ့တယ်အဲဒီလိုရပ်သားကိုဖမ်းဆီးထားမိတာတော့မရှိဘူ
းအခုဖြစ်ပွားတဲ့ပြဿနာဟာမဖြစ်ရှင်းနိုင်တဲ့ပြဿနာမဟုတ်တဲ့အတွက်ရှမ်းပြည်ရေးဝိုင်းလုံနေတဲ့အချိန်မှာအမျိုးသားရေးလိုအပ်ချက်ကိုအနည်းငယ်လျှော့ချဖို့လိုတယ်လို့ကြားကောင်းပါတီပြောခွင့်ရဇိုင်လိုက်ကပြောပါတယ်
ကျွန်တော်ဘလောင်စစ်တပ်ကရှမ်းလူမျိုးကိုဖမ်းတာလို့ရှမ်းစစ်တပ်ကဘလောင်လူမျိုးကိုဖမ်းတာလို့ဆိုတဲ့ပြဿနာတွေကကြီးလေးပြီးတော့မှဖြေရှင်းမရတဲ့ပြဿနာမျိုးမဟုတ်ဘူးကျွန်တော်ချင်းကြားထဲမှာနားတယ်မှုရှိရှိနဲ့ကျွန်တော်ဝိုင်းပြီးဆွေးနွေးကြမယ်အခြေစားကြမယ်ဆိုရင်တော့လေသွားနိုင်ကြအကြောင်းရှိပါတယ်အခုကတော့ကျွန်တော်တို့ရှမ်းပြည်ရေးအတွက်ကိုဦးစားပေးပြီးလုပ်နေတဲ့အချိန်မှာကိုယ့်ရဲ့အမျိုးသားရေးလိုအပ်ချက်ကိုအငြင်းငယ်ဆော့ချဖို့လိုအပ်ပါတယ်
ရှမ်းပြည်မြောက်ပိုင်းဒေသအတွင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တအားပလောင်တပ်မတော်တို့အကြလက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတယ်လို့ဒေသခံပြည်သူတွေကအပြန်အလှန်ဖမ်းဆီးမှုတွေလည်းရှိနေပါတယ်
။ဆက်ပြီးတော့ရခိုင်မျိုးသားပါတီ ANP ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဦးလာစောကိုအမေရိကန်အခြေစိုက် House Democracy Partnership HDP ကကျင်းပတဲ့ညီလာခံတက်ဖို့ IRI ကဖိတ်ကြားခဲ့ပေမဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌကလည်းဦးဦးလာစောအစား NLD ပါတီကကိုယ်စားလှယ်တဦးကိုအစားထိုးဆီလုပ်ခဲ့တဲ့လှုပ်ဆောင်ချက်တွေပေါ်ဝေဖန်မှုတွေရှိခဲ့ပါတယ်။ဒီအကြောင်းကိုတော့မောင်အေးကလည်းခုလိုစူးစီးတင်ဆက်ထားပါတယ်။
Dilo lotta saya ni la kan taku taya bu nangataga ati pinya bu yapu IRI ga phai kwa khe da go pe sha bi NLD party ga kyan myo sa ko sle tu go pye tu lotta okkata u wen myan ga sa tho swe let khe de bwa u u la so ga tu a myan go yakai ba da ne akhu lo pyo ba de
chano ni ga ne ga ro kha sha so re lotta okkata ga lo de so re chano ro rakhai party go do la ga rakhai a myo
chano ni ne ga ro ta ha lotta okkata ga lo da phit twa chano ro yakai party go do la ga yakai myo da de go ku sa pyu da de a ma ta ya go do la ga
ဘူးမထားတဲ့လောက်ရတခုလို့မြင်တယ်နောက်တစ်ခုကလှုပ်တော်ဥက္ကဋ္ဌကအန်အန်ဒီမှာလည်းစီးစီးတယောက်ဖြစ်တဲ့အတွက်ဒါကအန်အန်ဒီကရခိုင်မျိုးသားပါတီပေါ်မှာသဘောထားဖြူစင်မှုမရှိဆိုတာကိုပြတယ်လို့မြင်တယ်ရခိုင်မျိုးသားပါတီကမြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစွတ်ကိုအမေရိကန်ခြေစားဟောက်စ်ဒီမိုကရေစီပါဌနာရှိတ်HDB ကအမေရိကန်ပြည်ထောင်စုဝါရှင်တန်မှာဒီဇင်
ီမိုကရေစီကိုအနိုင်ကျင့်နေလို့မြင်နေဘာဖြစ်လဲပြီးတော့ဆက်ကြလို့ပြောလို့ရှင်ပြီးတော့ဘုပ္ပါဒီကလူကိုအသွားပြင်းမယ်ဆိုတာကတော့ဒါတော့တော်လေးကိုရှက်ပလေးကောင်းတယ
်ဖြတ်တော့အထက်မှာ ANP ကကိုယ်စားလှယ်တွေနဲ့ NLD ကိုယ်စားလှယ်တွေကြမှာဖြစ်ပွားခဲ့တဲ့သဖောက်တော်ကိုယ်လေးမှုတွေဟာအခုအခါပုံကိုရေးဖက်ကိုဥတည်လာနေတယ်လို့ရခိုင်ပြည်သူတွေကသုံးသပ်မှုတွေရှိနေပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရှမ်းပြည်မြောက်ပိုင်းဒေသတိုက်ပွဲအတွင်းမုံကိုမျိုးကခရီးရန်တွေရဲ့ရိုမန်ကက်သလစ်ဖျားကြောင်းအပါဝင်ဒေသခံနေအိမ်တွေတင်းအုပ်ဆရာနေအိမ်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။ကရင်ပြည်နယ်မှာဖြစ်ပေါ်နေတဲ့မြေယာပြဿနာတွေကိုနှစ်ဖက်ပူးပေါင်းဖြေရှင်းဖို့အတွက်ကရင်အမျိုးသားအစည်းအရုံးခင်ယူနဲ့ကရင်ပြည်နယ်အစိုးရတို့ကနေဗန်အမ်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။ခုတော့စနေနေ့ညဓာတ်ရိုက်လေးလိုင်းဆွေးနွေးခဲ့မှာဆွေးနွေးမဲ့အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်။
ရရှိများရှင်ရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံနေရာတော်တော်များများမှာရာဇဝတ်မှုကင်းသတင်းတွေနေ့စဉ်ရက်ဆက်ကြားနေမြင်နေရပါတယ်။ဒုစရိုက်မှုတွေဖြစ်ပွားနေတာဟာစစ်ပွားရေးမပြေလည်မှုကြောင့်လား။တရားဥပဒေစိုးမိုးရေးမှာအားနည်းချက်တွေရှိနေလို့လားဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့ရောရာဇဝတ်မှုတွေရောပါဖို့အတွက်ဘယ်နေရာတွေမှာပြုပြင်ဖို့လိုအပ်နေတယ်လို့ယူဆပါသလဲ။ဘာတွေကိုပြုပြင်စေချင်တယ်လဲဆိုတာတွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါရရှင်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့လို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်
။စနေနေ့ညဓာတ်ရိုက်လေးလိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပါတယ်ရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။သောတာရှင်များခင်ဗျာ။နိုင်ငံတကာမှာအင်တာနက်နဲ့နေရာပြောင်းချွေအသုံးပြုနိုင်တဲ့ကွန်ရက်စနစ်တွေအပေါ်ပိတ်ပင်မှုတွေတိုးများလာတာဟာအင်တာနက်လွတ်လပ်ခွင့်အပေါ်ချင်းချောက်နေတာဖြစ်ပါတယ်။ခမန်းတွက်ချက်ထားချက်တွေအရ2016ခုနှစ်အစပိုင်းကစပြီးနိုင်ငံပေါင်း25နိုင်ငံလောက်ကအစိုးရတွေဟာနိုင်ငံတကာနဲ့ထိတွေ့ဆက်သွယ်လို့တဲ့စိတ်ဆန္ဒကိုဟန်တားမှုအနှောက်အယှက်ပေးမှုတွေကိုအနည်းဆုံး6ရက်ကိုတစ်ကြိမ်နှုန်းနဲ့အကြိမ်ပေါင်း50ထက်မနည်းပြုလုပ်ခဲ့ကြပါတယ်။နိုင်ငံတကာအွန်လိုင်းသတင်းအချက်အလက်ရယူစုဆောင်းမှုအပေါ်အနှောက်အယှက်ပေးခြင်းဟာလူခွင့်ရေးဥပဒေကိုချိုးဖောက်တာသာဖြစ်တယ်လို့ကုလသမဂ္ဂရဲ့လူခွင့်ရေးကောင်စီညီလာခံမှအများဆန္ဒနဲ့အညီပြစ်တင်ဝေဖန်ဆုံးဖြတ်ခဲ့ရမှာအမေရိကန်ပြည်ထောင်စုဟာအခုနှစ်စောစောပိုင်းကနေကပါဝင်ခဲ့ပါတယ်ဒီအင်တာနက်လွတ်လပ်ခွင့်ဆုံးဖြတ်ချက်ဟာ လူမှုကွန်ရက်ဆက်သွယ်ရေးနှိပညာအပေါ်ကန့်တတ်ခြင်းဥပဒေစည်းကမ်းတင်ကြပ်ခြင်းအစရှိတာတွေဟာလူခွင့်ရေးဥပဒေကိုချိုးဖောက်ရာရောက်တယ်ဆိုတဲ့2017ခုနှစ်ပူးတွဲအွန်လိုင်းစနစ်လွတ်လပ်ခွင့်ကြီးညာစာတမ်းကိုထင်ဟပ်စေတာဖြစ်တယ်လို့အမေရိကန်ပြည်ထောင်စု ဒီမိုကရေစီလူ့ခွင့်ရေးနဲ့အလုပ်သမားကြီးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မာလင်နော့စကီကမှတ်ချက်ပြုပါတယ်ဒီလိုကွန်ရက်စနစ်ပေါ်နှောက်ယှက်ဟန်တားမှုဟာစီးပွားရေးပေါ်အရေးပါတဲ့တက်ရောက်မှုတွေကိုဖြစ်စေပါတယ်
ဘရိုကင်အင်စတီကျူရှင်ရဲ့အစည်းအဝေးခန်းစားတစ်ခုအတွင်းခံမှန်းတွက်ချက်ထားရမှာအီသီယိုးပီးယားနိုင်ငံအတွင်းအေးပီလာထဲမှာအင်တာနက်ဖြတ်တောက်ထားတဲ့အတွက်အမေရိကန်ဒေါ်လာ၈၈၈၈၀၀၀နှစ်နာမှုရှိခဲ့တယ်လို့ဖော်ပြထားပါတယ်
များမကြာသေးခင်ကပဲအောက်တိုဘာလအတွင်းမှာအစိုးရရဲ့နိုင်ငံတော်အရေးပေါ်အခြေအနေအရပြုလုပ်တဲ့ဖြတ်တောက်မှုကြောင့်အီသီယိုးပီးယားနိုင်ငံရဲ့နိုင်ငံတော်အသင်းထုတ်လုပ်မှုတန်ဖိုးဟာတရက်ကိုဒေါ်လာ900အောက်အရှုံးပေါ်ခဲ့ရပါတယ်အထူးသဖြင့်သတိပြုမိစရာကတော့ရွေးကောက်ပွဲနဲ့ဆက်နွယ်ပြီးတော့အင်တာနက်တွေဖြတ်တောက်ဖြစ်တဲ့ဖြစ်ရဟာနေရာတိုင်းလူလူမှာတိုးများလာနေပါတယ် ဖေဖော်ဝါရီလအတွင်းနှုန်းကဆိုယူကနာနိုင်ငံမှာမိုဘိုင်းဖုန်းနဲ့အင်တာနက်ဆက်သွယ်ရေးအကျိုးဆောင်လုပ်ငန်းတွေကိုရွေးကောက်ပွဲရှိတဲ့နေ့တွေအတွက်လူမှုကွန်ရက်မီဒီယာတွေကနေအသုံးပြုလို့မရအောင်ဖြတ်တောက်ဖို့ညွှန်ကြားထားခဲ့ပါတယ်။ရဲတပ်တပတ်အနေနဲ့အကြံမှာလဲကွန်ဂိုသမ္မတနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့အတွက်တနင်္ဂနွေနေ့အတိုင်းတာနဲ့မိုဘိုင်းကွန်ရက်ချိတ် Hamaga online at Saint Lulaswa Topo Pioso Gwin Pui Kagwe Pibu Kananing Ayet Tanditangu Pidu Lurutan Taman Kri Pugedalu Dizimala Dwin Chimbao Chide Yigabwe Chuka Lama Lumu Media Kunyetigu Tasi Tinja Damu Lomam Hojang Ati Pigabare Kananing Ayet online at Tom Pugune Lu Kunyigu Le Kyu Pugedepo American Piranzuga Le Net Tavare Ethiopia Suya Ninele Dying to Pidarigo, Nangandagane, Setu Nine, Internet, Pianle, Chase, Pivo to American Pironzuga, Downsuare. The Charter Pemale, a soyari in Nine, Lulaswa, Topo, Pioso, Gringo, Gagwe, Mintin, Pivone, Nangandaga, Lukuni, the Board to New Jago, Lena Jabu, Downsu Jamakmia.
American Soyaya, the Bora and the Abogu, Timbialu Pivavishin. A good tolling error, American soya at the Bora Ami Pibi, VOA album Hojang Taman TB Abare, VOA Tauta name necking radio season with Nasin in Jaraba, Tauta name Yanigin radio season with Ronyani Chana Kuani Kunaiti, Nandomita second second and a Sangarugani Penu Nasin and Marashin. A good old drink in Jogu Masumyamu Jinya Biba Machine.
Syria nai ngan Aleppo myo ga ni pi lo ayat da 2000 law lwet myaw la ga ja bi ait the ma dan ya ya tha tu do do myaw ba de lo nai ngan ga jet chin ni apwe ne lu da chin sa na mu gu ni re pe ni de ta cha apwe re ga pyo ba de tong ye kha me lo myo lin ya de a phet kha ya se mu ya se yong ga re a se yong bus ga ji re ba de yin nan ji ha Aleppo myo re ga ni thwa khwa pi lo di aso ya bai ne mi re go phyat jaw ga da bon re thain chauk tha de ta cha pi ne de khu si go twa ga ja ba de American Tamra Juega Boy Jaladri Boma, Tayamu Shianglo, Internet Gani B, Jawin, Topau, Daikai Mulopo, Russia Tamra Vladimir Putin Gura, a main big is red the bombio, Emiroga, Pioja Libare, Russia, a soyarega, a simian Dawin, she do Dredalian, Tilo Gisari Lopo, main Binta and Elo, American Talhain at Daiwanga, October last Sanya, Donta Chago, Emiro, Pyongwea, Josh Arneska, Taupia Biro, Russia, a simian zone, Dawin, she do Reda, Loneliness, Ratida, Tinshare, Lujada, Rini, Runga, Drenza, Shenemwe, Ma, Pioja Girawa. American Bidangzu, Down Carolina, Pinia, Charleston, Murega, the Maiwin, Piajan Kuma, the Whip You Do, Lume, Goyago, Bigger and Nidunga, the Nane, Pieta Kedu, Lubio, Jesue, Wadi Diago, Boho, Soya, Ye, Guevia Muja, Mundia, Chegan, Julone, Yazwe, Murine, Pieshi Jau, Juri Luji Puega, Sompia Kevare, Natang Sanga, Chungla, Sakonianiga, Pipuagere, Emmanuel African Methodist Episcopal Piashi Kujama, the Ma Jansa, Tinjani Jima, Pika Kemu, Adwe, Badai Lula Quingo, now Shamunele, attend the Sandinia, Dylan Roof, go a Pieshi Jau, Twishi Gavarishin.
တတင်းချင်းတို့ကိုမှတ်စုများမုံကြေညာပေးခဲ့တာပါရှင်ဒီမနေ့အစီအစဉ်ထုတ်လို့ရမှုကနန်းထွေးကြီးဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီမှာရှားဖောင်ပါတောက်ကြနေမနေ့ VOA မြန်မာပိုင်းအစီအစဉ်ကိုမနေ့6နာရီကနေ9နာရီထိ line meter 30 40 48 50နဲ့ line meter 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.